Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိနာခင်ဗျာ VOA American တန်ရဲ့2022ခုနှစ်မေလ28ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။ Line to meter 32နဲ့52တို့အပြင် Line lambda meter 190ကနေပါတိုက်ရိုက်နားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်နဲ့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းမှာဒီညထိတ်တန့်ရောက်သတင်းတွေတဲမှာတော့အာဆီယံအထူးသံကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးကရှေ့လမြန်မာခီးစဉ်ပေါ်အကောင်းအမြင်မျှော်လင့်နေပါတယ်။နောက်ယူကရိန်းညှိနှိုင်းရေးမှူးကတော့ရုရှားနဲ့ပါသဘောတူညီချက်ပဲရရအလကားပဲအင်အားသုံးကျူးကျော်တာကိုဟန်တားဖို့ပဲရှိတယ်လို့ဆိုလိုက်ပါတယ်။ဒီယူကရိန်းစစ်မှာ IS အပါအဝင်အရင်လိုစစ်ပွဲတွေမှာနိုင်ငံခြားကလာကူသူမများခဲ့တာကစီစစ်ပယ်ချမှုများခဲ့ပြီးဘာသာရေးအဆုံးမပါခဲ့တာကြောင့်လို့သူတွေတီတွေကဆိုပါတယ်။နောက်ယူကရိန်းရုရှားစစ်ကြောင့်အာဖဂန်နစ္စတန်မှာပါစားကုန်တွေဈေးတက်ဖို့ကြက်တဲလာနေပါတယ်။ဒီသတင်းတွေပြီးမှတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းဆောင်ပါတယ်မှာဆိုရင်မြန်မာစစ်အာဏာသိမ်းပြီးစီးပွားရေးမှာအခြေခံကျတဲ့ SME လို့တုတ်ောက်ခေါ်တဲ့အသေးစားလက်စားလုပ်ငန်းတွေအရင်ကိုဗစ်ဒဏ်ထက်ဖို့ထိခိုက်လာနေတယ်လို့စုံဦးတီထွေလူငယ်စီးပွားရေးလုပ်ငန်းရှင်တူကဆိုပါတယ်။
အနာမသိဉာဏ်ကြီးကသူ့အနေနဲ့သူအစီအရေကိုဘယ်မှာဘယ်လောက်ပဲဖြစ်ဖြစ်ဒီဆိုရတဲ့စံနေနေရှိရလေအနာမသိဉာဏ်ကြီးတော့ဗျာဒါအနာသိပြီးတော့တို့တရာမရှိပေါ်လေ
အခုလိုသတင်းလွှာပြီးမှာတော့စနေညပတ်စဉ်ကန္တာတွေဖြစ်တဲ့ဒုသန်လူခွင့်ရေးအစီအစဉ်နောက်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကဘာနောက်တပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းကောင်းထုတ်စုစည်းချက်တွေကိုဇက်တိုက်နားဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့ကိုရန်နဲ့လို့ပြောပြပေးပါအောင်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချက်ဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကုလေလေဖြစ်တဲ့ဘရတ်ဆုံခုဟာဇာမဲဂျွန်လမှာမြန်မာနိုင်ငံကိုဒုတိယကြိမ်သွားဖို့ရှိပြီးတော့ခီးစဉ်အတွက်အပြုသဘောရလဒ်ထွက်လာဖို့မျှော်မှန်းထားတယ်လို့ကမ္ဘောဒီးယားနိုင်ငံ The Phnom Penh Post သတင်းစာကရေးပါတယ်မနေ့ကလုတ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုမစ္စတာဆုံခွန်ကအွန်လိုင်းကတက်ရောက်ပြီးတော့သူမြန်မာပြည်သွားမဲ့ခီးစဉ်ကိုပြောဆိုခဲ့တာလို့ဆိုပါတယ်အထူးကိုစေပရက်ဆုံခွန်ဟာပြီးခဲ့တဲ့မတ်လကုန်ပိုင်းတုန်းကမြန်မာနိုင်ငံကိုပထမဆုံးအကြိမ်တွားရောက်ခဲ့တာပါအဲ့ဒီတုန်းကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နောက်စစ်ကောင်စီနိုင်ငံကြေးဝန်ကြီးဦးဝနမောင်လွင်စစ်ကောင်စီညီညွတ်ရေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာဗီရိုကိုတွေ့ဆုံခဲ့ပေမဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့တော့တွေ့ခွင့်မရခဲ့ပါဘူးဒေါ်ဆန်းစုကြည်ကိုတွေ့ခွင့်တောင်းပေမဲ့စစ်ကောင်စီကခွင့်မပြုခဲ့တာပါစစ်ကောင်စီပြောခွင့်ရသူကတော့ထိသိမ်းထားခံရတဲ့ဒေါ်ဆန်းစုကြည်အမှုရင်ဆိုင်နေရဆဲကာလာဖြစ်လို့ဆိုပြီးတော့အကြောင်းပြပါရယ်အခုဒီတစ်ခေါက်ခီးစဉ်မှာတော့အကြမ်းဖက်မှုတွေရဆိုင်ရေးထိတွေ့ဆက်ဆံမှုရှိလာရေးနောက်ကိုဗစ်ကာယောဂါကာကွယ်ဆေးလူသားချင်းစာနာကူညီမှုနဲ့အပြုသဘောဆောင်ရွက်တို့ကိုအလေးပေးသွားမယ်လို့အထူးကူစလေကပြောတဲ့အကြောင်းဖနန်ပင်ပို့သတင်းစာကရေးပါရယ်အာဆီယံလက်ချောက်ဥထားဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့မြမရေးအာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲပေါ်နိုင်ရေးအတွက်အထူးကိုယ်စားလှယ်ခန့်ပြီးတော့မြမရေးကိုကင်တဆောင်းနေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြမစစ်ကောင်စီဘက်ကဒီချက်တွေကိုလိုက်လျှောတာမရှိဘူးဆိုပြီးတော့အာဆီယံတွင်းမှာဝေဖန်မှုတွေရှိနေပါတယ်။အထူးသဖြင့်ကတော့ဒီ CA brief card တွေကြောင့်အိုးအိမ်ဆုတ်ခွာပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးရေးကိစ္စမှာလည်းအာဆီယံကမလုံနိုင်သေးဘဲနဲ့ကြန့်ကြာနေပါတယ်။မြန်မာစစ်ကောင်စီကတော့အာဆီယံဘက်ကလူလာချက်နဲ့သူတို့ချမှတ်ထားတဲ့မူပေါင်းကိုယ်လဲနေတာကြောင့်မလို့အခုလိုမျိုးကြန့်ကြာနေရတာဖြစ်တယ်ဆိုပြီးတော့ဗီဒီယိုကိုပြောထားပါတယ်။ရုရှားနဲ့သဘောတူညီချက်မှန်သမျှကိုယုံကြည်လို့မရသလိုပဲရုရှားအနေနဲ့အင်အားသုံးကျူးကျော်တာရပ်တန့်ဖို့ပဲရှိတယ်လို့ယူကရိန်းသမ္မတအကြံပေးလက်ဖြစ်ငင်းငယ်ဆွေးနွေးပွဲညှိနှိုင်းမှုလက်ဖြစ်တဲ့မက်ကီလိုပိုဒိုဂျက်ကစနေနေ့မှာပြောပါတယ်။ရုရှားနဲ့သဘောတူညီချက်မှန်သမျှဘာမှအဖို့မတန်ဘူးလို့ပိုဒိုဂျက်ကသူ့ရဲ့ Telegram စာမျက်နှာမှာရေးသားခဲ့ပါတယ်။အမြဲတမ်းလိန်လေပြီးတော့ဝါရဖြန့်ကြီးကိုပဲလုံနေတဲ့တိုင်းကြီးတစ်ခုနဲ့ညှိနှိုင်းဆွေးနွေးလို့ဖြစ်နိုင်ပါမလားဆိုပြီးတော့လည်းသူကမိကုံထုတ်ထားပါတယ်။ရုရှားနဲ့ယူကရိန်းညီညီဆွေးနွေးပွဲကြီးရပ်ဆိုင်းခဲ့ပြီးနောက်နှစ်ဖက်အပြန်အလှန်ပြစ်တင်မှုတွေရှိခဲ့ပါတယ်။နှစ်နိုင်ငံကုစလေတွေဟာမတ်လ29ရက်နေ့လုံကနောက်ဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံခဲ့တာပါ။ယူကရိန်းနိုင်ငံဟာညီညီဆွေးနွေးပွဲဆက်လုပ်ဖို့စိတ်ဆန္ဒမရှိဘူးလို့ရုရှားဘက်ကအခုလအစောပိုင်းကပြောဆိုခဲ့တယ်လို့ပဲဆွေးနွေးပွဲတိုးတက်မှုရလဒ်မထွက်တဲ့အပေါ်မှာလည်းယူကရိန်းကနေပြီးတော့ရုရှားကိုအပြစ်ဖို့ခဲ့ပါတယ်။ယူကရိန်းရှိဖြစ်တဲ့အချိန်ကမ္ဘာနေရာတော်များများမှာလှုပ်လှုပ်ရှားရှားဖြစ်ပြီးတော့တူးချင်းယူကရိန်းကိုသွားပြီးတော့စစ်တိုက်မယ်လို့ပြောဆိုလှုပ်ရှားမှုတွေရှိလာကြပေမဲ့တကယ်လက်တွေ့မှာတော့ထင်သလိုမဟုတ်ပဲနဲ့ယူကရိန်းနိုင်ငံကနိုင်ငံတကာတိုက်ခိုက်ရေးသမားတွေဝင်ရောက်မှုကအတော်နေခဲ့ပါတယ်။1980ခုနှစ်ကာလအာဖဂန်နစ္စတန်မှာဖြစ်ခဲ့တယ်လို့နောက်ဆီးရီးယားပြည်တွင်းစစ်ကာလမှာဖြစ်ခဲ့တယ်လို့န ောက် IS အစိုးရအဖွဲ့ကောင်းထောင်ထားခြင်းမှာဖြစ်ခဲ့တယ်လို့ဖြစ်မလာတဲ့အကြောင်းရင်းတစ်ခုကတော့နိုင်ငံတကာကလာတဲ့တက်ခဲသမားတွေကိုယူကရိန်းအစိုးရကအသေးချာစီစစ်လက်ခံလို့ပါနိုင်ငံတကာကနေပြီးတော့တူးချင်းလာရောက်ကူညီမဲ့သူတွေကိုယူကရိန်းအစိုးရကအစ်စ်တွေတတ်မှတ်ပြီးတော့စီစစ်လက်ခံမှုတွေလုပ်ပါတယ်အစိုးရမှုတံပြန်ရေးအဖွဲ့တစ်ခုရဲ့လေးလာချက်အရဆိုရင်တော့ယူကရိန်းကိုနိုင်ငံခြားကလာတဲ့တက်ခဲသမားကြီးတွေအတိအကျမသိရပြီးမဲ့ယာကရန်းကနေပြီးတော့ထောင်နှန်းလောက်ပဲရှိမယ်လို့ခန့်မှန်းပါတယ်ယူကရိန်းတိုင်းကနေပြီးတော့ AP သတင်းဌာနကိုပြောဆိုချက်ရဆိုရင်တော့ယူကရိန်းကိုလာမဲ့အမေရိကန်နိုင်ငံသား6000လောက်စီးရင်ပေးသွင်းထားပြီးမဲ့လေယူကရိန်းအစိုးရကစစ်ဆေးမေးမြန်းမှုတွေမလုပ်ခင်မှာပဲတဝက်လောက်ဟာပယ်ချခံခဲ့ရတယ်လို့ဆိုပါတယ်။အဲ့ဒီကတဝက်လောက်မတ်လဆိုပိုင်းမှာလူသစ်စုဆောင်မှုစီးရင်တွေကိုဝင်ခဲ့ပြီးမဲ့ဒီကိစ္စနောက်ဆုံးမှာတော့လူ100ကိုပဲလက်ခံခဲ့တယ်လို့တိုင်းဟောင်းတောင်ရှိသူတွေက AP သတင်းဌာနကိုဖြေကြားခဲ့ပါတယ်။နိုင်ငံခြားကကူမဲ့လူတွေအလာနေသွားတာနောက်အကြောင်းအရာတစ်ခုကတော့အယူဆရေးရာကြောင့်လို့သူတည်တည်တွေကတုံ့သက်ပါတယ်။အာဖဂန်နစ္စတန်၊ဆီးရီးယား၊ IS2 မှာဖြစ်ခဲ့တာတစ်ခုကဘာသာရေးအစွန်းရောက်အယူဆကြောင့်လို့တုံ့သက်ပါတယ်။ယူကရိန်းစစ်အစောပိုင်းတုန်းကလူဖြူကြီးစိုးရေးအယူဆနဲ့ယူကရိန်းစစ်မှာဝင်ဖို့စိတ်ဝင်စားကြပြီးမဲ့နောက်ပိုင်းလက်ရှိဖြစ်လာတဲ့အခြေအနေပေါ်မှာဒီအယူဆတွေအားမကောင်းတာကြောင့်လဲဂျူဘရင်းကိုသွားပြီးစစ်ကူတိုက်မဲ့နိုင်ငံခြားတက်ခဲသမားတွေထင်သလောက်မရောက်တဲ့အပေါ်သူတည်တည်တွေကတုံ့သက်ထားကြပါတယ်။ယူကရိန်းရဲ့ရုရှားစစ်ကြောင့်အာဖဂန်မှာရှိတဲ့ဂျုံအစားအစာနောက်ဆက်ပြူးဆန်ရသွင်းကုန်လောင်စာစီစရှိပြီးဈေးတက်ကုန်ပြီးတော့စာနေအခအကျပ်တေးတွေပိုဆိုးလာနေပါတယ်။ကုလသမဂ္ဂအစီအင်ကစားတစောင်ရဆိုရင်တော့အာဖဂန်နစ္စတန်မှာမျိုးစိမျိုးရောစာဆက်ပြူးရည်ရရှိမှုစတွေမှာအကန့်အသတ်ခက်ခဲတွေကြုံလာပြီးတော့ပြီးခဲ့တဲ့လအနည်းငယ်အတွင်းမှာအာဖဂန်ပြည်သူတွေအကြားမှာအလုတ်ကန်ရှားပါးတာတွေနဲ့စာနေအခအတွက်အကျွေးတင်လာတာတွေရှိတယ်လို့ဆိုထားပါတယ်။ယူကရိန်းစစ်ပြီးတဲ့နောက်မှာဥရောပတိုင်းပြည်တွေကကာစစ်တန်ဇီကော့ဘက်ကိုဦးလှည့်လာတာကြောင့်ဒီကာစစ်တန်ဇီကော့ကနေပြီးတော့အာဖဂန်ကိုဝင်တဲ့ဂျုံနဲ့စားသုံးစီစည်းတွေနဲ့အဆမတန်မြင့်တက်ကုန်ပါတယ်။ကုလသမဂ္ဂနဲ့အခြားလူမှုစောင့်ကြည့်ကူညီအဖွဲ့တွေရဲ့အစီအစဉ်စာအရဆိုရင်တော့အာဖဂန်နစ္စတန်လူဦးရေရဲ့တဝက်ကျော်လူသန်း20နီးပါးဟာငမမှုဘေးကိုရင်ဆိုင်နေရတယ်လို့ဆိုပါတယ်။အဲ့ဒီထဲမှာ10သန်းလောက်ဟာကလေးငယ်တွေဖြစ်ကြပါတယ်ခင်ဗျာ။
အန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 6393ညနဲ့6383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာ5.92 190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါသေးရှင
်။ဒီနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။မဂ္ဂင်ပြည်တော်စုတက်ဆက်စီနယ်ကမူလာရန်ကျောင်းပိတ်ခတ်မှုတွင်ရဲတပ်ဖွဲ့ကကျောင်းကနေကိုချက်ချင်းမဝင်ဖို့ဆုံးဖြတ်ခဲ့ရတာဟာကျောင်းသားတွေအတွက်အနေရမရှိတော့ဘူးထင်လို့ဝင်ခဲ့တာဖြစ်တယ်လို့တက်ဆက်ပြည်နယ်အများပြည်သူဘေးကင်းလုံခြုံရေးဌာနအကြီးအကဲကပြောလိုက်ပါတယ်။အင်္ဂါနေ့ကပိတ်ခတ်မှုဖြစ်တဲ့နေရာမှာရှိနေတဲ့ရဲတပ်ဖွဲ့မှုကကျောင်းထဲမှာနောက်ထပ်ပိတ်ခတ်တာတွေဒါမှမဟုတ်ကလေးတွေအတွက်ချိန်ကျမှုအနေရတွေမရှိတော့ပဲအဲ့ဒီအခြေအနေကနေတစားကန်အဖြစ်ဖန်ထားနေတဲ့ကိုရောက်သွားတဲ့အတွက်နောက်ပြည့်စက်ဖွဲ့မှာဆောင်းအောင်အချိန်ဖြစ်တယ်လို့ဆုံးဖြတ်ပြီးကျောင်းကလေးကိုမဝင်ခဲ့တာဖြစ်တယ်လို့အများပြည်သူဘေးကင်းလုံခြုံရေးအဖွဲ့ညွှန်ကြားရေးမှူးစတီဗင်မက်ကရောကဥပဒေမျိုးကရော့မူလာဒန်ကျောင်းအပြင်ဘက်မှာလှုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။ပြစ်ခတ်မှုဖြစ်တဲ့အချိန်တွင်တာဝန်ကျတဲ့ရဲတပ်ဖွဲ့ခေါင်းဆောင်ဟာဥပဒေရဲတပ်ဖွဲ့အကြီးအကဲပီတ်အာရီဒွန်တို့ဖြစ်တယ်လို့မက်ကရောကဆိုပါတယ်။တရသမားကိုရင်မဆိုင်ပဲစောင်းလိုက်တာဟာမားရဲနဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လည်းမက်ခရော့ကပြောပါတယ်။ဥပဒေရဲတပ်ဖွဲ့ဟာတရသမားကိုရင်ဆိုင်ဖြည့်ရှင်းဖို့အတွက်အချိန်ဆွဲနေခဲ့တဲ့အတွက်မိဘတွေနဲ့အဲ့ဒီခင်းဖြစ်တဲ့နေရာမှာရှိနေတဲ့သူရဲ့ဝေဖန်မှုတွေကိုပြင်းပြင်းထန်ထန်ခံရတာဖြစ်ပါတယ်။တရနဲ့ပြစ်ခတ်တဲ့သူဟာအသက်18နှစ်အရွယ်ဆာဗာဒိုရာမိုစ်ဆိုသူဖြစ်ပြီးတော့ဒီပြစ်ခတ်မှုကြောင့်ကျောင်းသား19ယောက်နဲ့ဆရာမ2ယောက်တည်ဆုံးခဲ့ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကအမျိုးသမီးတွေရဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့ကန့်သတ်ချက်တွေကိုပြန်ရုပ်သိမ်းဖို့ကုလသမဂ္ဂကထပ်ပြီးတောင်းဆိုလိုက်တာကိုအာဖဂန်တာလီဘန်အဖွဲ့ကပယ်ချလိုက်ပါတယ်။တာလီဘန်တွေဘက်ကတော့အဲ့ဒီကန့်သတ်ချက်တွေဟာဒေသရင်းဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာတန်ဖိုးတွေနဲ့ကိုက်ညီတယ်လို့ပြောပါတယ်။ကုလသမဂ္ဂရဲ့စိုးရိမ်မှုတွေဟာအခြေမြင့်မရှိကြောင်းတာလီဘန်အစိုးရနိုင်ငံသားရေးဝန်ကြီးဌာနကတောက်ကြံနေကထုတ်ပြန်တဲ့ကြေညာချက်မှာပြောပါတယ်။ဒါပြင်ကမ္ဘာအတိုင်းအဝိုင်းအနေနဲ့အာဖဂန်အတိုက်ခံတွေရဲ့အချို့မီဒီယာတွေနဲ့ဝါဒဖြန့်ညီလုပ်ငန်းတွေကမလို့မုံထားတဲ့အစီရင်ခံစာတွေပေါ်မှာအခြေခံပြီးတော့ဆုံးဖြတ်ချက်တွေမချဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ကုလသမဂ္ဂရဲ့အာဖဂန်လူခွင့်ရေးဆိုင်ရာအထူးလေလာစောင့်ကြည့်သူတွေကတော့တာလီဘန်တွေဘက်ကအမျိုးသမီးတွေကိုအများပြည်သူမြင်ကွင်းမှာမျက်နှာပါဝင်တကူလုံးကိုကာထားရမယ်လို့အမိန့်ထုတ်လိုက်တဲ့အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပြီးတော့ဒီပေါ်မှာအထူးပဲစိုးရိမ်မိတယ်လို့ကြေညာချက်တွေသက်တိုက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။ အီရန်နိုင်ငံအဘာရမျိုးမှာတိုက်ပြူကြမှုနဲ့ပတ်သက်ပြီးတော့မင်းညားကနောက်ထပ်ဆန္ဒပြခဲ့ကြတဲ့သူတွေကိုအီရန်ရဲတပ်ဖွဲ့ကမျက်ရည်ယိုပုံးနေတနက်မိုးပေါ်ထောင်ပြစ်တာတွေလုပ်ပြီးတော့လူစုခွဲခဲ့ပါတယ်။အီရန်ထုတ်လုပ်တဲ့ဂူဇစတန်ဒေသကအဘာရမျိုးမှာတလနေ့ကလူနေအိမ်တွေနဲ့ဈေးဆိုင်ငန်းတွေပါတဲ့ဆယ်သက်တိုက်ပြူကြခဲ့တာကြောင့်28ယောက်သေဆုံးပြီးတော့38ယောက်ဒဏ်ရာရသွားတယ်လို့အီရန်တောင်ဝရှိသူကပြောပါတယ်။အခုချိန်ထိတော့အဆောက်အုံနဲ့ပတ်သက်ပြီးချိုးဖောက်တဲ့သူ73ယောက်ကိုဖမ်းဆီးထားတယ်လို့အာဏာပိုင်တွေကဆိုပါတယ်။အခုလိုပြောကြရတာဟာအဆောက်အုံဆောက်လုပ်တဲ့နေရာမှာဘေးကင်းလုံခြုံမှုကြံ့ခိုင်မှုအားနည်းတာနဲ့အာဂီလိုက်စားမှုတွေကြောင့်ဖြစ်တယ်လို့အီရန်အာဏာပိုင်တွေကအပြစ်တင်ထားတဲ့အကြောင်းအီရန်နိုင်ငံရဲ့ First Aid Agency နဲ့လူမှုကွန်ရက်တီမှဖော်ပြနေကြပါတယ်။ဆောက်အုံရဲ့ဘေးကင်းလုံခြုံမှုနဲ့ပတ်သက်ပြီးတော့သတိပေးချက်တွေကိုလစ်လျူရှုခဲ့ကြတယ်လို့စွပ်စွဲချက်တွေထွက်လာနေချိန်မှာပဲဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့သူတွေကအဘာရမျိုးရဲ့လက်ရှိမျိုးတော်ဝန်နဲ့အရင်မျိုးတော်ဝန်ဟောင်းတွေအပါအဝင်မျိုးနီစပယ်ဝန်ထမ်းတွေအတော်များများကိုလည်းဖမ်းဆီးလိုက်ပါတယ်။ပြည်စည်းတွေကြားမှာကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေချိန်မှာမင်းညားကဆန္ဒပြတဲ့သူတွေဟာအပြည့်စည်းပုံနေတဲ့အထိဝတင်းဝင်ပြီးတော့အကြမ်းဖက်တဲ့အထိဖြစ်လာခဲ့တာကြောင့်ရဲတပ်ဖွဲ့ကမျက်ရည်ပုံးတွေတုံးပြီးသတိပေးတဲ့အနေနဲ့မိုးပေါ်ထောင်ပြစ်တာတွေလုပ်ခဲ့တယ်လို့ First Aid Agency ကပြောပါတယ်ခင်ဗျာ။ England Premier League က Chelsea အသင်းကိုရောင်းချဖို့အတွက်အပြည့်အစုံသဘောတူညီမှုရသွားပြီဖြစ်တယ်လို့ Chelsea အသင်းကဒီနေ့မေလ28ရက်နေ့မှာပြောလိုက်ပါတယ်။Chelsea အသင်းကို American က LA Dodger အသင်းရဲ့ပိုင်ရှင်တဦးဖြစ်သူ Todd Bailey ဦးဆောင်တဲ့ကုမ္ပဏီများအဖွဲ့ကဝယ်လိုက်တာဖြစ်ပါတယ်။ Chelsea အသင်းရဲ့အယောင်ဝယ်နဲ့အသင်းကိုပိုင်ရှင်အသက်စီလွှဲပြောင်းတဲ့ကိစ္စတွေကိုဒီနှစ်လနေ့မှာအပြီးသတ်လုပ်နိုင်မယ်လို့ခန့်မှန်းရပါတယ်။အဲဒီကုမ္ပဏီများအဖွဲ့ဟာ Chelsea အသင်းကိုဝယ်ဖို့အတွက်အခုလအစောပိုင်းကအနိုင်ရခဲ့ပြီးတော့ Britain အစိုးရနဲ့ Premier League တို့ကလည်းအယောင်ဝယ်ကိစ္စကိုဆက်လုပ်ဖို့ဒီသတင်းမှမှသဘောတူလိုက်တာဖြစ်ပါတယ်။အသင်းကို Todd Bailey နဲ့ Clear Lake Capital ကုမ္ပဏီများအဖွဲ့ကိုရောင်းချဖို့အပြည့်အစုံသဘောတူညီချက်ကိုမင်းညားကရခဲ့တယ်လို့ Chelsea အသင်းကကြေညာချက်ထုတ်ပြန်ထားပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးတဲ့နောက်ရုရှားပေါ်တံခါးပိတ်ဆို့မှုတွေချမှတ်ရကနေရုရှားပြည်ထောင်စုတတိယကြီး Roman Abramovich ပိုင်းနဲ့ Chelsea အသင်းကိုအခုလိုရောင်းချရတဲ့အထိဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဖီယိုရဲ့စနေညထေတဲ့ရသတင်းတွေကိုကိုသားညူနဲ့ကိုရန်နိုင်တို့ပြပြပေးခဲ့ကြတာပါ။အခုတော့ဒုအံအစည်းအဝေးမှာမြမအသေးစားအလက်စားစီဝိုင်းလုပ်ငန်း SME တွေဟာပြုပြင်ပြောင်းလဲမှုတွေဖြစ်ခဲ့တဲ့2017ကနေ2020ခုနှစ်အတွင်းသမိုင်းတခြားမကြုံစဘူးတိုးတက်ခဲ့ပါတယ်။ဒါပေမဲ့ဆေးရနာသိမ်းပြီးတဲ့နောက်မှာတော့ငွေကြေးအခက်အခဲကုန်စည်နှုန်းကြီးမြင့်တာနဲ့လုံခြုံရေးစိုးရိမ်ရတာစတာတွေနဲ့စီဝိုင်းဟာရုန်းကန်နေရပါပြီ။ဒီအကြောင်း Frontier မြမသတင်းတောက်တွေကပြောပြထားပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast season ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေဟာပြပြင်ပြောင်းလဲမှုတွေဖြစ်ပေါ်ခဲ့တဲ့2017ခုနှစ်ကနေ2020ခုနှစ်အတွင်းစီးပွားရေးသမိုင်းတလျှောက်မကြုံဘူးတဲ့ဒုတက်မှုတွေကိုတွေ့မြင်ခန်းစားခဲ့ကြရပါတယ်။ဒါပေမဲ့အာဏာသိမ်းပြီးတဲ့နောက်မှာတော့သူတို့ကြုံတွေ့နေရတဲ့ငွေကြေးပိုင်းအခက်အခဲတွေ၊ကုန်စည်နှုန်းကြီးမြင့်လာတာတွေနဲ့လုံခြုံရေးစိုးရိမ်ချက်တွေလိုစတဲ့အခက်အခဲတွေကြားမှာစီးပွားရေးရှင်သန်ရပ်တည်ဖို့ကြိုးစားရုန်းကန်နေကြရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဟာကိုဗစ်ကပ်ရောဂါပြင်ဆင်အာဏာသိမ်းမှုနောက်ဆက်တွဲရိုက်ခတ်မှုတွေကြောင့်စီးပွားရေးဌာနအသီးသီးမှအကျပ်တဲတွေကိုရင်ဆိုင်နေရပါတယ်ကမ္ဘာ့ဘဏ်ကတော့မြန်မာစီးပွားရေးဟာအရင်ဘဏ်နာနှစ်အတွင်း18ရာခိုင်နှုန်းကျုံပြီးစီးပွားရေးကျဆင်းမယ်လို့ခန့်မှန်းထားခဲ့ပြီးနောက်မှာအခုဗန္နာနေ2022စက်တင်ဘာလထိခံမှန်းချက်မှာတော့စီးပွားရေးတိုးတက်မှု100ခန့်လုံးသာရှိမယ်လို့ပြောဆိုထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးတနှစ်ကျော်ကာလအတွင်းနိုင်ငံတော်မှာစီးပွားရေးနဲ့အထွေထွေအကျပ်အတည်းတွေဖြစ်ပေါ်လာပါတယ်။စီးပွားရေးလုပ်ငန်းတွေထိခိုက်ဆုံးရှုံးမှုရှိနေပြီးအဲ့ဒီထဲကအသေးစားအလက်စားလုပ်ငန်းငယ်တွေဟာရှင်သန်ရပ်တည်နိုင်မှုရုန်းကန်နေကြရပါတယ်။အဓိကကတော့လုပ်ငန်းလေပတ်ဖို့ငွေကြေးအခက်အခဲတွေကြုံလာရပြီးဒါတွေဟာပြည်ရင်းပတ်စနစ်ယိုယွင်းလာတာကုန်စည်နှုန်းကြီးမြင့်လာတာနဲ့စီးပွားရေးလုပ်ငန်းတွေအတွက်အကာအကွယ်မဲ့လာတဲ့အခြေအနေတွေကြောင်းလို့ဆိုနိုင်ပါတယ်။ကိုမင်းမင်းကကိုပိုင် brand နဲ့ဝတ်ထည်ချုပ်လုပ်တဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တဦးပါ။ graphic designer လုပ်ရင်းကိုပိုင် brand ကိုပိုင် design နဲ့မျိုးသားမျိုးသမီးဝတ်တီရှပ်တွေထုတ်လုပ်ဖို့စိတ်ကူးရခဲ့ပြီး2018မှာကိုပိုင်စီးပွားရေးစတင်ခဲ့ပါတယ်။ Kobain Brand being Company Uniform, we took the Tejo Goba drop a look and get a
ตุลงงานเงินเลยก็กูไปยอกาจองซิบวายจัดซิมูริกูจับๆคันจ่อเป็ดเข้าไปเมะ2023ปีสิอานาเต็งมีนอกมาတော့โรงงานขนาดใหญ่สมเพชรเข้ามาได้บาโลจนเราแยกพูดขึ้นมาแล้วย้ายขึ้นมาแล้วจนเราแยกเมย์สวยขึ้นมาแล้วดิมาจนเรามาแยกที่เนี่ยจ้ะเลยกรมนี้เนี่ยสัตว์ตัวเดียวแยกดีจ้ะดิกูไปก็เลยผิดเลยพี่เราอยู่นิฟอร์มนี่ไว้เลยจนเราเต็มชัวร์แล้วพี่เราไอ้มามาคนนั้นเนี่ยเลยว่าส่งของนี่ผิดกูเนี่ยเลยดูเนี่ยเลยกูก็สั่น
ကျွန်တော်ကလည်းအနာသိမှုကြောင့်တနေ့နေ့ပါလောက်ရနာထားခဲ့ရပြီးအခုလုပ်ငန်းပြန်စဖို့ကြိုးစားနေပြီမဲ့လက်ရှိစီးပွားရေးခြေနေတွေကြောင့်အခက်တွေ့နေပြီးလုပ်ငန်းလက်ပတ်နိုင်ုံနေထားပဲရှိတဲ့အကြောင်းကိုမင်းမင်းကဆိုပါတယ်။ စစ်တပ်အာဏာသိမ်းပြီးတနည်းကျော်ကာလအတွင်းနိုင်ငံရေးရှုပ်ထွေးမှုတွေနဲ့စီးပွားရေးလုပ်ကိုင်ရာခက်ခဲလာတာတွေကြောင့်နိုင်ငံသားယူနီမြုံနယ်မှုတွေတိတိတတ်တတ်ကြာဆင်းလာခဲ့ပြီးနိုင်ငံတကာကထင်ရှားတဲ့ယူနီမြုံနယ်မှုတွေလည်းပြန်ထွက်နေကြပါတယ်။စီးပွားရေးလုပ်ငန်းတွေအတွက်ဈေးကွက်ထဲငွေသားစီးဆင်းမှုအကျပ်တဲ၊မြန်မာကျပ်ငွေတက်မှုကြာဆင်းလာတာတွေ၊စက်သုံးစီစွေတွေနဲ့ကုန်စည်နှု င်းတက်လာမယ်လို့ခန့်မှန်းထားပါတယ်။ဒုတန်နဲ့စကားပြောကြရတဲ့စားတောက်ကုံ SME နယ်ပယ်ကလူငယ်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုအောင်နိုင်ကတော့လက်ရှိစီးပွားရေးအခြေအနေကလှုပ်လှည့်မြုပ်လှည့်ဆိုတဲ့အတိုင်းလုပ်ငန်းများများလည်ပတ်လေထိခိုက်ဆုံးရှုံးမှုပိုများလေလို့သူကပြောပါတယ်။ကိုအောင်နိုင်ကအညာဒေသထွက်ကုန်ရံတွေနဲ့တမိုးမြစားတောက်ကုံတစ်ခုထုတ်လုပ်နေတဲ့စုံတီထွင်လူငယ်တဦးပါ။သူထုတ်ကုန်တွေကိုပြပတင်ပို့နိုင်မှုကြိုးစားနေတဲ့ကာလမှာစီးပွားရေးအကျပ်တွေကြီးကျုံလာတာကြောင့်ဒါတွေအားလုံးရပ်တန့်နေတဲ့အခြေအနေပါ။အ
ာနာမသိရင်ဒီကသူ့အနေနဲ့သူအဆင်ပြေကိုဘယ်မှာဘယ်လောက်ပဲဖြစ်ဖြစ်ဘာလို့ဒီဆိုရတဲ့ဆန်နေနေရှိရလေကျွန်တော်တို့ဒီအာနာမသိရင်ဒီပြောပါဗျာ။အာနာသိရင်တော့တွေ့တာမရှိပါလေ။အာနာမသိရင်ဒီကတော့ကျွန်တော်တို့ဒီ HBO တွေပို့မယ်ဒီလိုမျိုးအိမ်ပေးမှုလုပ်ငန်းလေးရနေပြီးတော့ HBO လုပ်ငန်းလေးအထိဒီပို့ဖို့အတွက်မျှော်လင့်ချက်တွေဖြစ်လာတယ်ဗျာ။
စီးပွားရေးအကျပ်တဲတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့စစ်ကောင်စီလက်ထက်စီးပွားရေးလုပ်ကံရတာအကာအကွယ်မဲနေတဲ့အကြောင်းသူကအခုလိုဆက်ပြောပါတယ်
။ဒီခုနှစ်ချိန်ကတော့အနာသိန်းပြီးကာလကြီးတွေအနေနဲ့ပို့ပြီးတော့ဆိုးလာတာပေါ့လေ။ပြောနေပြောရင်ညာအကာအကွယ်မဲပေါ့နော်။အခုမှလုပ်ငန်းနဲ့ပတ်သက်တာပဲဖြစ်ဖြစ်ဥပဒေကြောင့်လည်းပတ်သက်တာပဲဖြစ်ဖြစ်နောက်ပြီးတော့ကျွန်တော်တို့ပို့လိုက်တဲ့ကုန်စည်တွေကိုကုန်စည်ကမှကျွန်တော်တို့ဒီကနေပြည်နယ်စပ်တယ်ပို့ဒီကနေပြည်ကျွန်တော်တို့ဒီကြားတင်နေတဲ့ပို့လည်းမသိခင်တင်မမျိုးချုံရပါတယ်ဆိုတော့ဒါတွေကကျွန်တော်စိတ်ကဘယ်သူမှအကာအကွယ်မရှိဘူးအကာအကွယ်မဲ့အခြေအနေပေါ့နော်ဆိုတော့ဒီလိုခြေတွေမျိုးမှာသာတော့တော်တော်ကြီးကိုကျွန်တော်တို့က risk ယူပြီးတော့ကိုယ့်ရဲ့ဝန်ထမ်းတွေလည်းဒီလုပ်ငန်းတွေသူတို့ရဲ့စာဝန်တွေတစ်ဖက်တစ်လက်ကျူးလွန်နေမှာလေဒီဆိုတဲ့စိတ်နဲ့ပဲဖြစ်တတ်နေရတာပေါ့နော်
ကမ္ဘာဘဏ်ကတော့မြန်မာစီးပွားရေးနဲ့မြန်မာပြည်သူတွေဟာလက်ရှိအာဏာသိမ်းမှုအကျိုးဆက်နဲ့ကိုဗစ်ကပ်ရောဂါတို့ကြောင့်ပြင်းပြင်းထန်ထန်အဆန်သက်ခံနေရဆဲကာလလိုဇန်နဝါရီလတုန်းကထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်စီးပွားရေးပြန်လည်တည်ငြိမ်လာမယ့်လက္ခဏာတွေရှိနေပေမဲ့စီးပွားရေးဟာကိုဗစ်နဲ့အာဏာသိမ်းမှုမဖြစ်ခင်ရှိနေမယ့်စီးပွားရေးပမာဏထက်30ရာခိုင်နှုန်းပိုသေးငယ်သွားခဲ့တယ်လို့ဖော်ပြထားပါတယ်။လာမယ့်စက်တင်ဘာလထိစီးပွားရေးတိုးတက်မှုက100ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းထားပေမဲ့ဒါကကိုဗစ်ရောဂါနိုင်ငံရေးပြည်ပခနိုင်ငံခြားငွေလဲလဲနှုန်းတရားစစ်မီနဲ့ဒီဂျစ်တယ်နဲ့အင်တာနက်ဝန်ဆောင်မှုတွေနှောင့်နှေးတက်တောက်မှုအပေါ်မူတည်နေသေးတယ်လို့ဖော်ပြပါရယ်မြန်မာနိုင်ငံတွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေအများစုက SME လုပ်ငန်းတွေဖြစ်ပါတယ်2011ကစပြီးအစိုးရအဆက်ဆက်ပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့ရမှာစီးပွားရေးဖွံ့ဖြိုးမှုတွေရေးပါတဲ့ SME ကဏ္ဍဖွံ့ဖြိုးဖို့ကြိုးပမ်းခဲ့တာတွေရှိပါတယ်2012ကစပြီး SME လုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဗဟိုဌာနကိုဖွင့်လှစ်ပြီးအသေးစားအလက်စားလုပ်ငန်းတွေအတွက်ပံ့ပိုးရေးအစီအစဉ်တွေကိုစတင်ဆောင်ရွက်ခဲ့ပါတယ်2015မှာအသေးစားအလက်စားလုပ်ငန်းများဖွံ့ဖြိုးတိုးတက်ဥပဒေကိုပြဋ္ဌာန်းခဲ့ပြီး SME လုပ်ငန်းတွေအတွက်အတားအဆီးအခက်အခဲတွေကိုယွံနှဲစီဖို့နဲ့ရှင်းပြိုင်နိုင်စွမ်းမြင့်မားလာစေဖို့ပံ့ပိုးဆောင်ရွက်ခဲ့ပါတယ်။ SME လုပ်ငန်းများဖွံ့ဖြိုးတိုးတက်ဗဟိုကော်မတီကိုဖွဲ့စည်းပြီးနိုင်ငံတော်သမ္မတဟောင်းဦးဝင်းမြင့်ကဥက္ကဋ္ဌဖြစ်ပါဝင်ခဲ့တာပါ။အဲ့ဒီနောက်ပိုင်းကာလတွေမှာအသေးစားအလက်စားလုပ်ငန်းတွေတိုးတက်မှုတိတိတသာများလာပြီးပို့ဆောင်ရေးလုပ်ငန်း၊နှီးပညာလုပ်ငန်းတွေနဲ့ကြီးသွားလုပ်ငန်းတွေအပြင်အခြားနယ်ပယ်ကလုပ်ငန်းအသေးစားတွေလည်းတိုးတက်လာခဲ့ပါတယ်။အဲဒီကလာကအစိုးရနဲ့ပုဂ္ဂလိကအပေးကူညီမှုတွေကြောင့် SME လုပ်ငန်းနယ်ပယ်ဟာအလုံးလို့ရတာပျော်စရာဖြစ်တယ်လို့လူငယ်စုတီထွင်လုပ်ငန်းရှင်တွေကတို့အတန်ကိုပြောပါရယ်။ Asia Development Bank ရဲ့မြန်မာ SME လုပ်ငန်းတွေပေါ်စောင့်ကြည့်တဲ့2020စီးရင်မှာတော့ 2016 မှာ SME လုပ်ငန်း 6,600 ကျော်ရှိလာပြီး 2016 ရှေ့ပိုင်းကာလက SME လုပ်ငန်း 4,400 ဝန်းကျင်သာရှိခဲ့တဲ့ နှစ်တွင်နဲ့နှိုင်းယှဉ်မယ်ဆိုရင်တော့ 2016 က SME လုပ်ငန်း တိုးတက်မှုအများဆုံးဖြစ်ခဲ့တာဖြစ်ပါတယ် ADB ဘဏ်ရဲ့စီးရင်မှာတော့ SME လုပ်ငန်း 8,000 ကျော်ရှိနေပြီး အစိုးရရဲ့ SME ဖွံ့ဖြိုးတိုးတက်ရေးဗဟိုဌာနမှာမှတ်ပုံတင်ထားတဲ့စီးရင်မှာတော့ 4,000 ကျော်ရှိနေပါတယ် ဒါပေမဲ့လက်ရှိ SME လုပ်ငန်းတွေအခြေအနေကတော့လုပ်ငန်း 80 ရာခိုင်နှုန်းလောက်ကရပ်တည်ဖို့အခက်အခဲရှိနေတဲ့အကြောင်းစီးပွားရေးကျွမ်းကျင်သူမန္တလေးနီးပညာကုမ္ပဏီကမန်နေဂျင်း ဒါရိုက်တာ ဦးစောနိုင်ကပြောပါတယ်။စီးပွားရေးလုပ်ငန်းငယ်လေးတွေနဲ့စကားပြောပြပါတယ်။သူတို့တွေအနေနဲ့က လုပ်ငန်းကအခုမှစတာ။ဟိုတစ်ခါလေကြာရင်သူတို့ဒီမှာဟိုအရင်ကြီးဆိုတာအများကြီးမရှိဘူး။အဲ့အရင်ကြီးကလည်းတစ်ခါကြာရင်မှာဆိုင်ကန်းငါကတို့ဟိုရောမတူရွယ်ထားတာတို့တစ်ခါကျတော့ဆက်ပစ္စည်းတွေဝယ်ထားတာတို့နဲ့ဟိုတကယ်လေပတ်နေရတိတ်မများတော့ဘူးပေါ့နော်။အဲ့တော့အဲ့ဒီအချိန်မှာလုပ်ငန်းတွေတော်တော်များများနှေးသွားကြတယ်။နောက်တစ်ခါကျရပ်သွားကြတယ်။တစ်ခါကျတော့သူတို့ဒီမှာထပ်ပြီးတော့လေပတ်ဖ
တတော်ကိုခက်ခက်ခဲခဲဖြစ်နေကြတာတွေ့ရတယ်
လက်ရှိကာလစီးပွားရေးလုပ်ကိုင်နေသူတွေကိုစာနာမိတယ်လို့မြမစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာနက Writer Vicky Woman ကပြောပါတယ်
ဟို SME
ဒေသနဲ့အလက်စားစီးပွားရေးလုပ်ငန်းတွေနဲ့အခုမှလုပ်ငန်းလက်ပတ်ကစားကုမ္ပဏီတွေအတွက်တော့ကျမတကယ်ကိုစိတ်မကောင်းဖြစ်မိပါတယ်ဒါကတကယ်ကိုအခြေခံကြတဲ့ကိစ္စရဲ့တစ်ခုဖြစ်ပြီးတော့တင်းအနေနဲ့အခုမှတီထောင်ကစားလုပ်ငန်းတစ်ခုကိုလေပတ်နေရတဲ့သူဆိုလို့ရှိရင်အခုစီးပွားရေးအခြေအနေကတော့လူတိုင်းအတွက်ရှင်တန်မှုအလုံးကိုခက်ခဲနေရပါ
လုပ်ငန်းစုံတည်ထွင်လုပ်ငန်းရှင်ကိုအောင်နိုင်ကတော့ SME လုပ်ငန်းတွေဟာအစိုးရရဲ့အကာအကွယ်မဲ့နေချိန်မှာပဲနိုင်ငံအခြေအနေတွေကြောင့်ပုဂ္ဂလိကနဲ့နိုင်ငံတကာကအားပေးကူညီတဲ့အဖွဲ့အစည်းတွေညွှန်နေလာတာကသူတို့အတွက်ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်တို့ဒီ SME လုပ်ငန်းတွေအတွက်အခုလိုမျိုးပြည်တွင်းကအကာအကွယ်မဲ့နေတဲ့အချိန်မှာကျွန်တော်တို့အတွက်နိုင်ငံတကာဒီအဖွဲ့အစည်းတွေကနေပြီးတော့အကူအညီပေါ့နော် support ပေးရတော့အကောင်းဆုံးပေါ့နော် support ပေးရဆိုတာကငွေကြီးဆိုတာတဲ့ပေါ့နော်နည်းပညာပိုင်းတော့လည်းကောင်းအဲ marketing ပိုင်းတော့အကောင်းပေါ့နော် market share ပေးတာမျိုးပဲဖြစ်ဖြစ်ကျွန်တော်တို့ဒီလက်ရှိလုပ်ငန်းအစမီးမှာဥပမာအခုဆိုရင်မီးဖြစ်တယ်ဆိုတော့လက်ရှိမီးမလိုဝင်တဲ့ဘယ်လိုတခြားဒီ solar နဲ့ပတ်သက်ပြီးတော့ပေါ့နော် solar machine တွေပေါ့ pro မျိုး support လုပ်ပြီးလို့ရမလဲအဓိကစက်ပစ္စည်းပိုင်းတော့လည်းကောင်းနည်းပညာပိုင်းတော့လည်းကောင်းတင်တန်း training တော့လည်းကောင်းပေါ့နော်ဒါဆို finance ပေါ့နော်ငွေကြီးလေဒီချိန်မှာ support လို့ရတယ်အကောင်းဆုံးပုံတော့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်အဖွဲ့သားတွေကညွှန်လင်းပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးတန်အတန်းလှန့်အစီအစဉ်ကိုဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9နာရီကနေ10နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6နာရီကနေ9နာရီတွင်မှလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဆရာနာသိမ့်ပြီးစီးပွားရေးလုပ်ငန်းတွေထိခိုက်လာကြောင်း Frontier မြန်မာရဲ့ဒုတန်အစီအစဉ်နားဆင်ကြရတာပါမကြာခင်စနေညတစ်ပတ်အတွင်းသတင်းကောင်းထုတ်ချက်တွေမတိုင်ခင်အခုဥတီမောင်တန်ရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကမ္ဘာပတ်စဉ်ကဏ္ဍပါဒီမိုကရေစီနဲ့အာဏာရှင်စနစ်တိုက်ပွဲမှာအာရှဟာအခရာကျတဲ့စစ်မြေပြင်လို့အခရာခီစင်မှာအမေရိကန်သမ္မတကဆိုပါတယ်ဘာကြောင့်ပါလဲမြန်မာဒီမိုကရေစီလှုပ်ရှားမှုကရောဘလို့ကဏ္ဍကပါပါလဲတရုတ်ကလည်းဒီမိုကရေစီစနစ်ပါလို့ပြောတာဟုတ်ပါလားပါကအဆုံးဖြတ်ပေးမှလဲစတာတွေကိုဒေါက်တာတင်မောင်သန်းကပါမခဒေါက်တာထွန်းမြင့်နဲ့ဆွေးနွေးထားပါတယ်ခင်ဗျာ
ပါရရှင်ကခင်ဗျာပြီးခဲ့တဲ့အပတ်ထဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံကိုခီးထွက်ခဲ့ပါတယ်ဒါသူ့ရဲ့ပထမဦးဆုံးအာရှခီးစဉ်ပဲဖြစ်ပါတယ်ဒီခီးတမှာသမ္မတဂျိုးဘိုင်ဒန်ကစကားဖုံးပြောခဲ့ပါတယ်အဲ့ဒါကတော့ဒီမိုကရေစီစနစ်တွေနဲ့အာဏာရှင်စနစ်တွေကြားမှာအာရှဟာတော်ကြကြတဲ့စစ်မြေပြင်တစ်ခုဖြစ်ပါတယ်လို့ဒီလိုပြောခဲ့ပါတယ်ဒီစကားလေးနဲ့ပတ်သက်ပြီးဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့အမေရိကန်နိုင်ငံကာလ်ချာကောလိပ်ကနိုင်ငံကဆက်ဆံရေးပညာရနဲ့နိုင်ငံရေးပညာရပမောက္ခဆရာဦးထွန်းမြတ်ဖြစ်ပါတယ်ဒါရင်အခုလို့ကျွန်တော်တို့စီစဉ်မှာ ပါပြည့်တဲ့ကြောင့်ကျေးဇူးတင်တဲ့ကြောင့်ပထမဆုံးပြောပြရစီခင်ဗျာ
။ဟုတ်ကဲ့ခင်ဗျာမင်္ဂလာပါဦးတင်မောင်တန်
။ဟုတ်ကဲ့မင်္ဂလာပါဆရာကြီး။ဂျိုးပိုင်တန်ကဒါအာရှဟာတော့ချက်ကြတယ်။ဒီထက်မှာတော့ချက်ကြတယ်ဆိုလဲဆိုရင်လုံးတစ်လုံးပါလာတယ်ပေါ့နော်ဒီမိုကရေစီနဲ့အာဏာရှင်စနစ်တွေအားတည်မှု။ဘာကြောင့်တပ္ပဂျိုးပိုင်တန်ကဒီလိုပြောတယ်လို့ဆရာထင်ပါလဲခင်ဗျာ။
ဟုတ်ကဲ့ဒီသူပြောတဲ့သူသုံးတဲ့စကားလုံးရဲ့ဒီဒေသန္တရကိုခေါ်သွားတဲ့အာရှလို့ခေါ်သွားတာတွေကအကျုံးဝင်ပါတယ်အကျုံးဝင်ဆိုတော့ရုရှားကလည်းအာရှတိုက်ခင်းမှာပဲရှိရဆိုတော့လေဒီဒီရုရှားတကူအကြီးကြီးကလည်းအဲနောက်တစ်ခုကဒီဒီအာရှနိုင်ငံတွေတော်တော်များများမှကဒီအာနာရှင်စနစ်တွေဆက်လက်ပြီးတော့အာရှိနေဒေးစဲအဲ့ဒီအပြင်ဒီကျွန်တော်တို့တရုတ်တို့ရုရှားတို့အဲဒီခုကတော့ဗီယက်နမ်တို့လာအိုတို့ဟလာမြန်မာတို့ကလည်းထိုင်းကြည့်ပါတော့အဆုံးပေါ့ဗျာဒီဒီအာနာရှင်တွေပေါ့အဲ့ဒီအာနာရှင်တွေဆက်လက်ရှိနေရဲဆိုတော့သူ့ရဲ့ဘယ်လိုပြောလဲ geopolitic ရရောစကလုံးရရောဒါမှန်တယ်လို့ကျွန်တော်သုံးလို့ရမယ်နောက်တစ်ခုကဒီအခရာကြရဲဆိုတော့ဒါ North Korea တို့ကြည့်ပေါ့ဗျာနောက်ပြီးလို့ရှိရင်တောင်တရုတ်ပင်လယ်ကိစ္စတွေနောက်ပြီးလို့ရှိရင်ဒီတရုတ်ရဲ့ဒီဘယ်လိုပြောမလဲအာနာရှင်စနစ်နဲ့ကြီးထွားနေတဲ့စီးပွားရေးလုပ်ငန်းတွေဟာလာကမ္ဘာ geopolitic ဒီ OBO ဟာလုပ်ငန်းတွေကြီးမယ်ဆိုလို့ရှိရင်အမေရိကန်နိုင်ငံရဲ့interesting ဟုတ်ဘူးဒီ democracy စနစ်ဆိုတာကကျွန်တော်တို့ democracy နဲ့ democracy ဆိုတာကတကယ်ကိုပွင့်လင်းပြီးတော့လွတ်လပ်တဲ့ဘယ်လိုပြောမလဲစီးပွားရေးစနစ်ရှိမှသာလျှင် democracy ဆိုတာစစ်မှန်တဲ့ democracy ဆိုထုံးကားနိုင်မှာအဲ့ဒါဘာလို့ဆိုလို့လဲဆိုလို့ရှိရင်ကျွန်တော်တို့ဒီမှာကျွန်တော်တို့ကြရွာကြေးရွာတွေမှာကျွန်တော်မြန်မာနိုင်ငံအနေနဲ့ကြည့်မယ်ဆိုလို့ရှိရင်စီးပွားရေးပညာရှင်တွေနဲ့မုံရွာတို့အမော်လမြိုင်တို့ရန်ကုန်မန္တလေးအစုံပေါ့ဗျာဒီမျိုးတွေမှာစီးပွားရေးပညာရှင်တွေကလွတ်လွတ်လပ်လပ်လောက်ခွင့်ရှိတဲ့စီးပွားရေးစနစ်ရှိမှသာလျှင်တကယ်ကျန်းမာပြီးတော့ခိုင်မာတဲ့ဒီမိုကရေစီစနစ်ဖြစ်မယ်ဆိုတာဒါကျွန်တော်တို့ theory ရရောဒါသနာရရောဒါ Nobel ဆုရှင်တွေကလည်းဒါပြောထားတာရှိတယ်အဲ့တော့အဲ့ဒါလေးကိုခြုံကြည့်မယ်ဆိုလို့ရှင်ကတော်တော်လေးထိရောက်တဲ့စကားလုံးအကျုံးဝင်တဲ့စကားလုံးလို့ကျွန်တော်တို့ပြောလို့ရပါတယ
်ဆိုတော့ဘာကြောင့်ဒီအာရှအာဖရိကလက်တင်အမေရိကဆိုပြီးအရင်ဆုံးက20ကျွန်တော်တို့ပြောကြတယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒါမှာလက်တင်အမေရိကနဲ့အာဖရိကကဘာကြောင့်အခရာကျတဲ့
တိုက်ပွဲเนี่ยမဖြစ်อ่ะဘယ်လိုပြောမလဲဒီကျွန်တော်တို့ population ပေါ့လေလူရေနဲ့ကမ္ဘာလူရေအနေနဲ့ကြည့်မယ်ဆိုလို့ရှင်တော့လကောင်းနောက်တစ်ချိန်မှာဖြစ်လာမဲ့ covid လို့ pandemic လို့ခေါ်တဲ့ကျန်းမာရေးဆိုင်ရာတွေနောက်တစ်ခုက climate change ဒီ environment နဲ့ပြဿနာတွေအကုန်လုံးကဘယ်လိုပြောမလဲချိတ်ဆက်နေတယ်ဒါအပြင်ကျွန်တော်တို့ကုန်ပစ္စည်းအယောင်အဝယ်တွေနဲ့လည်းချိတ်ဆက်နေတယ်အဲ့တော့ကမ္ဘာမှာသုံးနှုန်းနေတဲ့ကုန်ပစ္စည်းတွေကိုများသောအားဖြင့်90ရာခိုင်နှုန်းကျော်လာတာဘယ်ကလာတယ်လဲဆိုလို့ရှိရင်အာရှလာတာပဲများတယ်အဲ့တော့ဒါတွေကဘယ်လိုပြောခုနကကျွန်တော်ပြောခဲ့တဲ့စီးပွားရေးဒီ market စီးပွားရေးစနစ်ရဲ့လွတ်လပ်မှုနဲ့ဒီမိုကရေစီနဲ့ချိတ်ထားတယ်ဆိုတဲ့သဘောတရားကိုဆိုလိုခြင်းကပြောင်မြောက်နေပြီဒါပေါ်လွင်နေပြီဒါဖြစ်တယ်အဲ့တော့အဲ့ဒီပေါ်လွင်ချက်အရအမေရိကန်နိုင်ငံကလည်းဒီလိုမျိုးစနစ်ကိုလွတ်လွတ်လပ်လပ်တည်တူတူတယောက်ချင်းစီကနေပြီးတော့လွတ်လွတ်လပ်လပ်လုပ်နိုင်တဲ့ဒီ economic market system ဒီစီးပွားရေးစနစ်ကိုသူကထိန်းချုပ်ခြင်းနဲ့ဒီမိုကရေစီလည်းထိန်းချုပ်ခြင်းနဲ့ဆိုတော့သူတို့ရဲ့အခြေခံဥပဒေနဲ့လည်းကိုက်ညီတယ်သူတို့ရဲ့စံတန်ဘိုးပေါ့ဒီပြည်သူလူထုမဲပေးနေတဲ့မဲဆန္ဒရှင်တွေရဲ့စံတန်ဘိုးနဲ့လည်းကိုက်ညီနေတယ်ကိုက်ညီနေတဲ့အတွက်အာရှဟာခုန population ရရောကြည့်မလားဒါမှမဟုတ်ကွန်ပျူစီတွေ number ပေါ့အရေးတွက်ရကမ္ဘာမှာလည်နေတဲ့ကွန်ပျူစီတွေရဲ့အရေးတွက်ရကြည့်မလားဆိုရင်ဒါအာရှဟာအမတန်အခရာကျတယ်ဆိုတော့သူရှေ့ပြေးနဲ့ပို့ပြီးတော့သဘောပေါက်လာတယ်ငါကတော့ဘာကြောင့်လက်တင်အမေရိကတို့အာရှဒီအာဖရိကကိုကျွန်တော်ထင်အားကြတယ်ဆိုရင်တော့ဒီအန်ထရိုမနုဿဗေဒပညာရှင်တွေတမိုင်းတွေပညာရှင်တွေရေးသားချက်တွေအများကြီးရှိပါသူတို့အဲ့ဒီအချိန်မှာကဘာလို့အရေးကြီးလို့ရှိရင် religious freedom ပေါ့ဒီသူတို့ဒီ missionary တွေနဲ့ပတ်သက်တဲ့ဥစ္စာတွေလည်းပါပါတယ်အဲ့တော့အဲ့ freedom တွေကိုသူကဦးစားပေးခဲ့တယ်ဒါ identity politics နဲ့ကျွန်တော်တို့ဆိုင်တယ်အဲ့ဒီ identity politics ကနေပြီးတော့ခု post identity politics လို့ကျွန်တော်တို့ပြောလို့ရတဲ့အနေအထားမျိုးကိုရောက်နေတယ်အဲ့တော့ဒါမြန်မာလိုပြောရင်တော့ဒါလူမျိုးစုဒီအမျိုးသားရေးဝါဒပေါ့ဗျာအမျိုးသား identity ပေါ့အမျိုးသားဒီ
မျိုးသားမတ်တရုတ်ကိုပြောမှာပေါ့နော
်ဟုတ်ပေါ့အမျိုးတရုတ်ပေါ့အမျိုးသားတရုတ်ဖော်တဲ့နိုင်ငံရေးကကျော်သွားပြီခုစားလွတ်လပ်မှုကိုလူသားတအူးချင်းစီရဲ့လွတ်မြောက်မှုကိုအဲတရုတ်ဖော်တဲ့နိုင်ငံရေးစနစ်ဒီကန္ဓာကိုရောက်တယ်အဲ့ဒါဘယ်အစရောက်တယ်လို့ကျွန်တော်တို့ဒီကိုဝေါ်အဲဆုံးတဲ့အချိန်ကစ
တယ်တိုက်ပွဲကစပြီးတော့
ဟုတ်ကဲ့စေတိုက်ပွဲအဲကုံဆုံးတဲ့အချိန်ကစကြတယ်တီးကြပြောလို့ရှိရင်ဒီ WTO ဒီကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးကိုအာစတင်ဖွဲ့စည်းလိုက်တဲ့အချိန်ကနေပြီးတော့စကြတယ်လို့ကျွန်တော်ပြောလို့ရတာပေါ့ဗျာ
ဟုတ်ပြီဆရာအဲ့တော့ဒီအာနာရှင်စနစ်နဲ့
ဒီမိုကရေစီစနစ်ရဲ့ပြိုင်ပွဲဒါမှမဟုတ်တိုက်ပွဲမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီလောက်ချမှုအောင်အခန်းကဏလို့ရှိပါလားဆရာတဲ့ရေးကြည့်တယ်ဒါဆိုမြန်မာနိုင်ငံကဒီမိုကရေစီလိုက်တိုက်ပွဲမအောင်မြင်မှုဆိုလို့ရှိရင်ကမ္ဘာမှာရှိတဲ့ဒီမိုကရေစီရဲ့အဓိပ္ပာယ်ကိုတည်တည်ကြကြအလဲအကနေပြီးတော့လုံးနှလုံးနဲ့ပေါ့တည်တည်ထိုးလိုက်တယ်လို့ဒီမိုကရေစီရဲ့အဓိပ္ပာယ်ကခံစ mala siya nega yuka gwee yala gu pasende yakai no jimes lusin shetang ashama nyamana ngaya democracy mebe mesan nasi nega sanjain tintare mebe be nanga mama shetang ashama dalalau di mpati dekurego paliman sitego dalalau bilaide yuka gwee mshigegu shenjo lusin sanjain tintare bo edi lo miyo sanjain tintare biduye sanda gu soga laide anashen မြန်မာနိုင်ငံနဲ့သူ့ရဲ့ဒါဟိုဘောအပေါင်းပါတွေရဲ့လောက်ရကဒရိုးအနေနဲ့ဒီခံနိုင်မှာမဟုတ်ဘူးအမေရိကန်အနေနဲ့အဓိပ္ပာယ်ရရောကသနာရရောစံတန်ဖို့ရရောဒီဂျီယိုပိုလစ်တစ်ရရောဒီခံနိုင်မှာမဟုတ်ဘူးအဲအဲဒါကြောင့်လဲသူ့ရဲ့ဒီဘိုင်ဒန်ကိုယ်တိုင်ဖျော်လက်စည်းရင်2027ဖျော်လက်စည်းရင်မှာထုတ်ထားတဲ့
ဒီဆက်အနာရှင်အနေပြီးတော့ဒီမိုကရေစီကိုဖျက်လို့ဖျက်စီလောက်လိုက်ခြင်းဟာအမေရိကန်နိုင်ငံရဲ့လုံခြုံရေးနိုင်ငံတော်လုံခြုံရေးကိုတိုက်ရိုက်ထိခိုက်တဲ့ကိစ္စဖြစ်တယ်ဆိုတာကိုသူကအက်စ်ထရာအော်ဒီနရီလို့တောင်ပြောထားတယ်။ပါမန်မဟုတ်ဘဲနဲ့တကယ်ကိုတာမန်ထက်ကိုလေးနဲ့တဲ့တိုက်ရိုက်ထိခိုက်တဲ့ဟိုကိစ္စလို့ပြောထားတယ်။အဲ့တော့ဒါကိုကြည့်ချင်းအဖြစ်ခုနကကျွန်တော်တို့အတိ ဒါသူကလည်းပြောတယ်။နောက်ဥမာအချင်းသူကနိုင်ငံရေးရာပါတီတွေရှင်းပြမှုဆိုတာထက်ဒုဒုကရွေးကောက်တဲ့နောက်အုပ်ချုပ်ရေးနဲ့ပုံပြီးຫນွယ်တဲ့ဒီမိုကရေစီစနစ်မျိုးကိုသူကပုံပြီးမိပေါင်းထိုးပြပြီးသူရဲ့စနစ်ကလည်းဒီမိုကရေစီပဲလို့ပြောတယ်။ကိုလည်းပြဘယ်လိုများထင်လဲ။ဘယ်လိုပြောမလဲ
။ဒါကဘယ်လိုလဲဆိုလို့ရှိရင်ဒီမိုကရေစီကို election ဟုတ်လားရွေးကောက်ပွဲ central ပေါ့နော်။အဲရောကောက်ပွဲကိုဗဟုပြုပြီးတော့အတိတ်ပဲဖွဲ့တဲ့ဒီမိုကရေစီရှိတယ်လို့ပြည်သူလူထုရဲ့အခွင့်အရေးတွေနဲ့လူ့အခွင့်အရေးတွေကိုဦးစားပေးပြီးတော့ဖွဲ့စည်းထားတဲ့အတိတ်ပဲဆိုထားတဲ့အဲဒီမိုကရေစီရှိတယ်။အဲ့တော့အဲ့နှစ်ခုလုံးကိုပေါင်းပြီးတော့ကြည့်ရမှာဖြစ်တယ်။တရုတ်ကခုနတဝက်လောက်ပဲပြထားပြီးတော့ဆိုတော့ election တော့ရှိတယ်။ local ဒါ election တော့မှအဲ့တဝက်လောက်ပဲမှန်တဲ့ election ဗဟုကနေပြီးတော့သူတို့လိုချင်တဲ့လူကိုရွေးလိုက်တယ်ရွေးပြီးလို့ရှိရင်အဲ့လူကိုမကြိုက်လားကြိုက်လားပဲပြောခိုင်းတဲ့ဥစားဒါနေဝင်းလက်ထက်ကကျွန်တော်တို့မဆလာလက်ထက်ကလည်းကျွန်တော်တို့ပါတီတွေပေးခဲ့တာပဲမဲပေးခဲ့တာပဲဒါ election ပဲလေပြောလို့ရှိရင်တော့ဒါမြတ်ဒီမိုကရက်တစ
်ဒါပဲနိုင်ငံရေးပါတီချင်းကြိုင်ဆိုင်တဲ့အသွင်မဆောင်
မရှိဘူးနိုင်ငံရေးပါတီချင်းကြိုင်ဆိုင်တဲ့အသွင်မရှိတဲ့အတွက်ဒါဒီမိုကရေစီလည်းမကြဘူးဒါအပြင်အဲ့ဒီပါတီတဲမှာတောင်မှပြည်သူ့အကြိုက်တဲ့လူရွေးလို့မရဘူးသူတို့ကြိုက်တဲ့အပေါ်ကနေပြီးတော့ကေတာတွေကိုရွေးပြီးမှအဲ့ကေတာကိုကိုကြိုက်မကြိုက်ဘူးပြောရတဲ့ဥစ္စာမျိုးပဲဒီမိုကရေစီဆိုတာပြည်သူလူထုတယောက်ချင်းစီရဲ့လက်လက်မှုသူတို့ရဲ့လူ့အခွင့်အရေးမွေးရပါအခွင့်အရေးဟာအမတန်မှအရေးကြီးတဲ့ကိစ္စဆိုတာက universality ကတစ်ကမ္ဘာလုံးကစစ်ကြောလားတစ်ခုလုံးကဆိုလိုတာကလက်ခံထားတဲ့သဘောကိုဆောင်ရင်းဖြစ်ပါတယ်။အဲ့ဒါကိုတရုတ်ကနေပြီးတော့ဘယ်လိုပြောမလဲ။လှက်ပတ်ပြီးတော့ဟောပေါ့ယုံထင်းကြောင်ထင်းကျွန်တော်တို့ရွာလိုပြောရတော့ယုံထင်းကြောင်ထင်းလောက်တာပေါ့ဗျာ
။ဟုတ်ကဲ့။ဒီမှာနေငါကိုလည်းကျွန်တော်တို့ထက်ပြီးစဉ်းစားမယ်။အာရှဒေသမှာသမ္မတဘိုင်ဒန်ပြောခဲ့တယ်လို့နော်။အနာရှိစနစ်နဲ့ဒီမိုကရေစီရဲ့တိုက်ပွဲအဓိကနေရာတစ်နေရာဖြစ်တယ်ဆိုလို့ရှိရင်အဲ့ဒီတိုက်ပွဲမှာဘလို့ချက်တဲ့တွေကအဆုံးဖြတ်ပေးနိုင်မယ်လို့ဆရာထင်ပါမယ်။
အဲ့ဒါတော့နိုင်ငံသားတယောက်ချင်းစီရဲ့လွတ်လပ်မှုကိုဘလောက်ပေးထားတဲ့နိုင်ငံလဲဆိုတာကအရေးကြီးဆုံးဖြစ်လိမ့်မယ်။ဘာလို့ကျွန်တော်ဘာကြောင့်ပြောဆိုပထမကျွန်တော်တို့11လောက်ကကျွန်တော်ပြောခဲ့တာရှိတယ်။ဒီအမျိုးသားရေး identity ပေါ့အမျိုးသားရေးဘယ်လိုပြောမလဲ identity ဆိုတော့ကျွန်တော်တို့မြန်မာလူစုလို့ဇလုံးဘယ်လိုပြောမလဲ။မတ်
တယော
က်အမတ်တယောက
်လည်းကျွန်တော်တို့ပြန်ရတယ်။တနည်းပြောရင်
ဟုတ်ကဲ့။
တိုင်းပြည်နယ်နိမိတ်တွေကလွန်သွားပြီးတော့
တိုင်း
ပြည်လုံးကိုကြီးတဲ့ခေတ်ကိုရောက်ပါတ
ယ်။ဟုတ်တယ်ဟုတ်တယ်။အဲ့တော့ဆိုလိုတာကအဲ့ဒီတပါးပဲတပါးပဲမြို့သားရေးဒီလက္ခဏာကိုကြီးတဲ့နိုင်ငံရေးဗဟုပြုတဲ့နိုင်ငံရေးကနေပြီးတော့လူသားဗဟုပြုတဲ့နိုင်ငံရေးပေါင်းတဲ့ကိုကျွန်တော်တို့ရောက်လာတဲ့တပါးပဲ။အဲ့ဒီထဲကိုရောက်လာပြီဆိုလို့ရှိရင်ဘယ်လိုနိုင်ငံတွေကဆက်လက်ပြီးတော့အသက်ရှင်မလဲ။ဘယ်လိုအစိုးရတွေကဆက်လက်ပြီးတော့အသက်ရှင်မလဲ။ဘယ်လိုစီးပွားရေးစနစ်တွေကဆက်လက်အသက်ရှင်မလဲဆိုတော့ရှင်းတယ်။အဲ့ဒါဘာရှင်းလဲ။နိုင်ငံသားတယောက်ချင်းစီရဲ့သူဟာဘလို့ဘာသာကိုပဲယုံကြည်ထားတာဘာလူမျိုးပဲဖြစ်ဖြစ်ဘယ်သားရေးအကြောင်းပဲသူရှိရှိ သူ့ရဲ့ဒီလွတ်လပ်မှုကိုအပြည့်အဝပေးထားတဲ့စီးပွားရေးစနစ်နိုင်ငံရေးစနစ်ပညာရေးစနစ်ယဉ်ကျေးမှုစနစ်ကအရှိကိုတက်မဲ့ခစ်ကိုသွားခြင်းဖြစ်တယ်အဲ့တော့အဓိကအရေးကြီးဆုံးချက်ကနိုင်ငံသားတစ်ယောက်ချင်းစီရဲ့လွတ်လွတ်လပ်လပ်စီးပွားရေးလုပ်နိုင်ခွင့်လွတ်လွတ်လပ်လပ်ပညာသင်ပေးသင်ပေးနိုင်ခွင့်ပညာသင်ခွင့်လွတ်လွတ်လပ်လပ်နေထိုင်ခွင့်လွတ်လွတ်လပ်လပ်နဲ့ယဉ်ကျေးမှုရဆက်ဆံခြင်းခံရခွင့်တွေအခွင့်အရေးပေါင်းများစွာရှိမှသာလျှင်အဲ့ဒီလူပေါင်းဟာခြေကိုရောက်မယ်ဆိုတော့ကျွန်တော်တို့ထပ်ပြီးတော့ဘယ်လိုပြောမလဲစဉ်းစားကြမလို့တော့ဘူးအဲ့ဒီလိုမျိုးလူပေါင်းတရားပဲခြေကိုရောက်နိုင်တယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကြီ
းဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့
အခုတင်ပြဆွေးနွေးသွားခဲ့တာကတော့ကျွန်တော်တို့ကာချန်ပေါ်လက်ကနိုင်ငံရေးသိပ္ပံပေါ်မောက်ခဆရာဦးထွန်းမြင့်ဖြစ်ပါတယ်
ဒီမိုကရေစီနဲ့အာဏာရှင်တိုက်ပွဲတရုတ်ရှိတဲ့အာရှမှာအရေးပါလာပုံကိုဥတ္တမောင်ဆန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေတ္တန်ကဘာကဏ္ဍမှာနားဆင်ကြည့်ရှုခဲ့ကြရတာပါ။မကြာခင်ချန်နယ်စနေညပတ်စင်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့စနေညပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်ကြတာပါ။အခုဆက်ပြီးတော့အစီအစဉ်ရဒုတိယပိုင်းမှာတော့တပတ်အတွင်းသတင်းစုစည်းမှုတွေနဲ့အပတ်စဉ်ခဏတွေကိုနားဆင်ရပါမယ်။ပထမကတော့တပတ်အတွင်းထိတဲ့ရောက်မြန်မာသတင်းပါမြန်မာနိုင်ငံအတွင်းငွေပေးချေမှုအလုံးမြန်မာကျပ်ငွေသုံးဖို့ဘ ഹു ဘဏ်ကထုတ်ပြန်လိုက်ပါတယ်နောက်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကအရတားတွေဖမ်းဆီးသက်ဖြတ်တာတွေပို့ကျူးလွန်လာတယ်လို့ဒေတာကန်တွေကပြောပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရ ेंजर ကြီးမမေ့ချဖို့ကိုလည်းကုလသမဂ္ဂလူခွင့်အေဂျင်စီအကြီးအကဲကသတိပေးလိုက်ပါတယ်ဒီသတင်းတွေကိုနားလောင်တဲ့ဝန်ခံပေါင်းတို့ကြောပြပေးပါအောင်ခင်ဗျာ
မြန်မာတိုင်းနိုင်ငံလုံးငွေပေးချေမှုကိစ္စအလုံးကိုကြက်ငွေနဲ့သာအသုံးပြုရမယ်လို့ဗဟုဘဏ်ကထုတ်ပြန်လိုက်ပါတယ်။ပုဂ္ဂလိကလုပ်ငန်းတွေအစိုးရအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ငွေပေးချေမှုအလုံးကိုနိုင်ငံခြားငွေအစားကြက်ငွေနဲ့သာပေးချေရမှာဖြစ်တယ်လို့ဗဟုဘဏ်တူဥက္ကဋ္ဌဦးဝင်းတော်က VOA မြန်မာပိုင်းကိုမေလ26ရက်နေ့ကပြောပါတယ်
။ဝန်ကြီးဌာနရဲ့ကုကဲမှုနဲ့ဆက်ဆက်ပတ်သက်ဒီအီယာအလုံးကိုဆက်ဆက်အောင်စရာရတောင်းပြီးတော့အဲ့ဒါလည်းနောက်ဘူးပေါ့နော်။အဲ့ဒါဆက်တဲ့အလုံးပါပါဝိညာဉ်ရမကောင်းပါဘူး။စီမံရေးကုမ္ပဏီအောက်မှာရှိတဲ့လုပ်ငန်းတွေရှိတော့ဈေးတွေ၄ဆိုင်တွေရှိရှိဟိုတယ်တွေရှိရှိဟိုတယ်ကြီးတွေဟိုတယ်ဆိုင်တော့။တော်ဒီကတော့ဒီဈေးလက်ထည့်ထုတ်ပေးထားတဲ့စီမံသားတွေဈေးထုတ်ရတဲ့ထည့်ထုတ်ပေးထားသောလုပ်ငန်းဒီကျွမ်းဝင်တာပေါ့။အလုံးတနေရာလုံးပေါ့ကျွမ်းဝင်တာလေက
မေလ25ရက်ရက်စွဲနဲ့ဗဟုပိုင်းရဲ့ထုတ်ပြန်ချက်မှာလဲနိုင်ငံထဲမှာကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေအတွက်ကြားတင်ငွေကိုနိုင်ငံခြားငွေနဲ့ပေးချေတဲ့အတွက်နိုင်ငံခြားငွေတုံ့ဆွဲမှုကျပြန်လာစေတာနိုင်ငံသားငွေလိုအပ်ချက်မြင့်မားလာစေတာနိုင်ငံသားငွေလည်းနှုန်းမတီမငင်ဖြစ်စေနိုင်တာကြောင့်ဝန်ကြီးဌာနတွေအစိုးရအဖွဲ့အစည်းတွေမှာကုန်ပစ္စည်းတွေဝယ်ယူရောင်းချခြင်းဝန်ဆောင်မှုလုပ်ငန်းတွေအတွက်ငွေပေးချေခြင်းဈေးနှုန်းဖော်ပြခြင်းတွေအလုံးကိုကြက်ငွေနဲ့သာဆောင်ရမယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကင်းလွတ်ခွင့်ပြုထားတဲ့ကိစ္စတွေကလွဲလို့ပြည်တွင်းမှာနေထိုင်သူတွေရဲ့နိုင်ငံခြားဝင်ငွေကိုနိုင်ငံခြားငွေအယောင်ဝယ် ED လိုင်စင်ရထားတဲ့ဘဏ်တွေမှာနိုင်ငံသားငွေစီးရင်ဖွင့်ပြီးတော့တရက်အတွင်းမြန်မာကျပ်ငွေနဲ့လည်လည်ရမယ်လို့ဗဟိုဘဏ်ကဧပြီလကထုတ်ပြန်ထားပါတယ်။ဒါကြောင့်ပြည်တွင်းမှာသုံးဆွဲပေးချေမှုအလုံးကိုမြန်မာကျပ်ငွေနဲ့သာမဖြစ်မနေသုံးဆွဲရမယ်လို့ဖော်ပြထားပါတယ်။လက်ရှိပြည်တွင်းကဟိုတယ်တွေတချို့အစားအသောက်ဆိုင်တွေမြန်မာနိုင်ငံမှာလာဖွင့်တဲ့နိုင်ငံသားအပေါင်းတွေအမတ်တရပစ္စည်းအယောင်ဆိုင်တွေနဲ့နိုင်ငံသားတွေနေအိမ်ငါရမှုတွေကိုလည်းနိုင်ငံသားငွေနဲ့ပေးချေဆောင်ရနေကြတဲ့အခြေအနေကိုလည်းဗဟိုဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်ဘဟုဘဏ်ကဧပြီလ3ရက်နေ့ကထုတ်ပြန်ခဲ့တဲ့အမိန့်ကြေညာစာအရပြည်ရင်းသုံးဆွဲပေးချေမှုတွေကိုမြန်မာကျပ်ငွေနဲ့ဆောင်ရွက်ဖို့အတွက်တက်ဆိုင်ရာဝန်ကြီးဌာနတွေတိုင်းနယ်ပြည်နယ်အစိုးရတွေနေပြည်တော်ရန်ကုန်မန္တလေးစီပင်တားရေးကော်မတီတွေကလို့တလို့ဆောင်ရွက်ပေးဖို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်
။မြန်မာနိုင်ငံ73စီတင်သွင်းဖြန့်ဖြူးရေးအတင်းကတိုးလောင်ထားတဲ့ဓာတ်ဆီတွေကိုစီပတ်လိုင်စင်ရှိတဲ့ဆိုင်တွေကိုပဲခွဲရန်ချရောင်းချတော့မှာဖြစ်တဲ့အတွက်တမန်လက်လီစီဆိုင်အများပြစီပြက်ကုန်တဲ့အတွက်ပိတ်ထားရပါတယ်။ရန်ကုန်က73ဒီရောင်းဆိုင်အများစုမှာလည်းဓာတ်ဆီဝယ်လို့မရတော့ဘူးလို့ရန်ကုန်မြို့ရဲ့အားရင်မောင်းများအတင်းကမေလ26ရက်နေ့ကြာတာပေးနေ့ကပဲ VOA ကိုပြောသွားပါတယ်။ မန္တလေးတိုင်းထဲမှာလည်းခွဲတဲ့အလုံလောက်ရတဲ့ဆိုင်ကြီးတွေမှာပဲတက်စီရတဲ့အတွက်73ဒီရောင်းဆိုင်အများစုပိတ်ထားရတယ်လို့မန္တလေးတိုင်း73ဒီလက်လီရောင်းချသူများတင်းကပြောပါရယ်လက်လီဆိုင်တွေဟာ73ဒီတင်သွင်းဖြတ်ပြူးတဲ့လုပ်ငန်းကြီးတွေစီကနေခွဲရမ်းမရတော့လို့ပြင်ပမှာဝယ်မယ်ဆိုရင်အစမတန်ပေးဝယ်ရတယ်လို့လူတလောက်ရဖို့လည်းမသေးချဘူးလို့ပြောပါရယ်ရန်ကုန်မန္တလေးနေပြည်တော်က73ဒီရောင်းဆိုင်300ကျော်ကိုခွဲရမ်းနဲ့ရောင်းချပေးမယ်လို့စီတင်သွင်းတဲ့လုပ်ငန်းရှင်တွေကမေလ21ရက်နေ့ကထုတ်ပြန်ထားတာပါပြည်တွင်းမှာလောင်စာဆီလက်ကျန်နှဲနေတဲ့အတွက်အကြောင်းခဏရပ်ထားဖို့73ဒီလုပ်ငန်းရှင်တွေကမေလ19ရက်နေ့မနက်ပိုင်းမှာကြေညာချက်ထုတ်ခဲ့ပါတယ်။အဲဒီနောက်ပိုင်းမှာဓာတ်ဆီစီအပြောင်းလဲတွေဖြစ်ခဲ့ပြီးတချို့ဒေသတွေမှာဓာတ်ဆီဝယ်မရလို့အကြောင်းပိတ်ခဲ့ရတာမျိုးတွေရှိခဲ့ပါတယ်။စင်ကာပူကစီတင်တင်းမော3စီတီလဝါစိတ်ကန်းကိုမကြခင်ရောက်ဖို့ရှိနေတဲ့အတွက်ဒီအခြေအနေတွေကိုစိုးရိမ်စရာမရှိတဲ့အကြောင်းစီတင်သွင်းတဲ့လုပ်ငန်းကြီးတစ်ခုက VOA ကိုပြောပါတယ်။
မနေ့ဆက်အနာသိမ့်ပြီးတဲ့နောက်ပိုင်းကရင်ကရချင်းရှမ်းပြည်နယ်နဲ့စကိုင်းတိုင်းမကွေးတိုင်းအပအဝင်ဒေသအတော်များများမှာစီးရဲတင်းမာနေတာဖြစ်ပြီးချင်းပြည်နယ်မှာတော့အရက်သားတွေဖမ်းဆီးတပ်ဖြတ်ခံရတဲ့သူပုံများလာတယ်လို့ဒေသခံတွေကပြောပါတယ်။မေလထက်မှာတော့ချင်းကကွေရက်တ CDF နဲ့ဆက်နွယ်နေတဲ့ဆိုတဲ့တန်ရရနဲ့တီးတိမ်မြို့နယ်ထက်ကအရက်သားတွေဖမ်းဆီးတပ်ဖြတ်ခံရတာတွေရှိနေတာမှာဆက်အနာသိမ့်ပြီးတဲ့နောက်ပိုင်းမတရားအသက်ခံရတာကနေရာကျော်ရှိနေပြီလို့ချင်းလူအခွင့်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်
။ဆက်အနာတင်ဒီနောက်ပိုင်းမှာမတရားတပ်ဖြတ်ခံရတာချင်းပြည်သူဤသူလူထုကနေအယောက်ပေါင်း230ကျော်ပါပြီ။အခုလည်းမြင်းတမျိုးနေမှာပဲချစ်တီတီမှာပဲချစ်သူတို့စစ်စီနေတော့တဲ့ချိန်မှာပြည်သူအားလုံးကိုသူတို့ဒီရန်သူတို့တတ်မှတ်ပြီးတော့လုပ်ရည်တည်ပဲဖြစ်ပါရဲ့။ဒီလိုမျိုးဖြစ်စီနေရဆိုလို့ရှိရင်သူတို့ဒီရှာနာရှင်ဒီစစ်တပ်ရှိနေတဲ့ရတော့ကျွန်တော်ကျွန်တွေ့ရမယ့်ပြဿနာတွေဖြစ်နေရဲအဲ့ဒါကျွန်တော်ဆွေးနွေးမကြည့်ဖြစ်နေပ
ါစစ်ကောင်စီကနေမြေရှင်းလေးရဲ့အပြင်းထန်လုံးနေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းထက်မှာလဲဒေသခံကာကွယ်ရေးတပ်နဲ့တိုက်ပွဲတွေကြားရွာသားတချို့အသက်ခံရသလိုစစ်ရှောင်ရယူတဲ့တချို့လည်းမိရှို့ဖျက်ဆီးခံနေရတယ်လို့ဒေသခံတွေကပြောပါတယ်ကရင်နဲ့ကရင်ပြည်နယ်တွေမှာစစ်ကောင်စီတပ်တွေဟာအမျိုးသားတွေတမကပဲအမျိုးသမီးတွေကိုပါလူသားတိုင်းတွေအဖြစ်ဖမ်းဆီးခေါ်ဆောင်တာမျိုးပေါ်လွလာတာတွေ့ရတယ်လို့လည်းဒေသခံတွေကပြောပါရယ်။ရှမ်းပြည်တောင်ပိုင်းနဲ့ကယားပြည်နယ်မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားလှနဲ့ချီကြားတဲ့တိုက်ပွဲတွေကြောင့်ဒေသခံတောင်းနဲ့ချီအိုးအိမ်ဆုံခွာနေရဆဲပါရှမ်းကယားနယ်စပ်ဖဲခုံမြို့နယ်အရှိဘက်ကတိုက်ပွဲအေရရာတွေကျေလာတဲ့အတွက်လဲစစ်ပြေးဒုက္ခသည်တွေဘေးကင်းတဲ့နေရာကိုထပ်ပြီးတော့ပြောင်းရွှေ့ခလုံးနေကြပြီးလူသားချင်းစာနာမှုအကူအညီတွေလည်းအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးနေကြတဲ့ဒေသခံအဖွဲ့တွေကပြောပါတယ
်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြန်ပြန်လည်ဖော်ဆောင်ဖို့အင်ဒိုပစိဖိတ်ဒေသကခေါင်းဆောင်တွေမေလ24ရက်နေ့မှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။လူသားချင်းစာနာစရာဆင်းရဲဒုက္ခတွေဖြစ်နေပြီးဒေသတွင်းတည်ငြိမ်မှုကိုချိန်ချောက်နေတဲ့မြန်မာနိုင်ငံပြည်ပခါကိုအထူးစိုးရိမ်တယ်လို့ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့အမေရိကန်ဂျပန်ဩစတြေးလျနဲ့အိန္ဒိယခေါင်းဆောင်တွေရဲ့အင်ဒိုပစိဖိတ်လေးနိုင်ငံ Quad ထိပ်တီးဆွေးနွေးပွဲအပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာပြောထားတာပါမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နိုင်ငံခြားသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လှုပ်ပေးဖို့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်ဖို့လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့လည်းပူးတွဲကြေညာချက်မှာတောင်းဆိုပါတယ်မြန်မာနိုင်ငံပြည်ထောင်ပြည်လဲရေးအတွက်အာဆီယံဥဆောင်တဲ့အားထုတ်မှုကိုထောက်ခံကြောင်းနဲ့မြန်မာဆိုင်ရာထူးတန်တမန်ရဲ့အခမ်းကဏ္ဍကိုလည်းကြိုဆိုတယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံပုံသဘောတူညီချက်5ချက်ကိုအမြဲဆုံးအကောင့်ထည့်ဖော်ဖို့အတွက်လည်းအင်ဒိုပစိဖိတ်ဒေသ၄နိုင်ငံခေါင်းဆောင်တွေမေလ24ရက်နေ့ပူးတွဲထုတ်ပြန်ချက်မှာတောင်းဆိုခဲ့ကြပါတယ
်မြန်မာနိုင်ငံကထွက်ပြေးလာပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခလုံးနေကြတဲ့ရိုဟင်ဂျာတပ်ခွာတဲ့တန်းကျော်အေးနိုင်ငံတကာကမိမထားကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတတိပေးလိုက်ပါတယ်ယူကရိန်းနဲ့အာဖဂနစ္စတန်နိုင်ငံတို့လိုနိုင်ငံတကာပြဿနာတွေကြားရိုဟင်ဂျာအရေးကိုလည်းမျက်ခြေမပြတ်ဖို့ဘာရှန်ဂျာကျွန်းကဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေနဲ့တွဲရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောလိုက်တာပါမဟာမင်းကြီးရဲ့၅ရက်ကြာဘင်္ဂလားဒေ့ရှ်ခရီးစဉ်မှာတော့ဒုက္ခသည်တွေအပြင်အစိုးရတာဝန်ရှိသူတွေအလူရှင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ရိုဟင်ဂျာရေးရှေ့ရှေ့အခြေတရရဖို့ကတော့မြန်မာနိုင်ငံပေါ်မှာအဓိကမူတည်ကြောင်းလဲမဟာမင်းကြီးကပြောပါတယ်။ မြန်မာအာဏာပိုင်တွေကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတရားဝင်အသိအမှတ်ပြုလက်မခံမိမဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစီစစ်လက်ခံမှာဖြစ်ကြောင်းပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကုလသမဂ္ဂနဲ့ပါတရားစီနားလည်မှုစာချုပ်လွှာရေးလက်မှတ်ရေးထိုးထားပါတယ် တဘယ်မဲ့လဲလက်တွေ့မှာတော့ဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်တွေအထမမြောက်သေးတယ်လို့ပြည်ခက်နဲ့ဖက်ပြိုလာတရနေ့စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ရိုဟင်ဂျာအရေးဘလို့ဆက်လက်ကန်ရွယ်မလဲဆိုတာလဲရှင်းရှင်းလင်းလင်းတော့မရှိသေးပါဘူး။တချိန်ထဲမှာပဲမြမပင်လယ်ကမ်းခြေမှာလူသေအလောင်း14လောင်းတွေ့ရှိရကြောင်းရဲတပ်ဖွဲ့ရဲ့မေလ23ရက်နေ့ပြောဆိုချက်ကိုကိုးကားပြီးတော့
အဲ့ဒီအထက်ကတချို့ဟာမလေးရှားကိုထွက်ခွာဖို့ကြိုးစားကြတဲ့ရွှေကြရီဖြစ်တယ်လို့လဲဒေသခံကက်စီရဲ့အဖွဲ့တစ်ခုကပြောဆိုထားပါတယ်။ဖမ်းဆီးခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတရားမဲ့ဖမ်းဆီးခံရတာလို့ဆိုပြီးဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလအလုပ်အဖွဲ့ကိုမိသားစုကတိုင်ကြားလိုက်တယ်လို့ရှေ့နေဖြစ်သူတွေက AFP သတင်းဌာနကိုပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အသက် 86 နှစ်အရွယ်ဒေါ်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းထားပြီး အဂတိမှုအပါအဝင်အမှုတော်တော်များများနဲ့ဆွဲချက်တင်ထားတာပါ။သူဖမ်းဆီးခံရမှုဟာတရားရုံးတင်ပြန်ပေးဆွဲမှုဖြစ်တယ်လို့ဆိုပြီးကုလအလုပ်အဖွဲ့ကိုတိုင်ကြားတဲ့အဲဒီစာမှာဖော်ပြထားပါတယ်။လူခွင့်ရေးရှိနေနှစ်ဦးကမိသားစုကိုယ်စားဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလအလုပ်အဖွဲ့ကိုတိုင်ကြားခဲ့တာပါ။ဒေါ်ဆန်းစုကြည်ကိုဖမ်းဆီးထားမှုဟာတရားမဝင်တယ်လို့ဥပဒေအခြေခံချက်လက်တွေနဲ့ အဲ့ဒီတိုင်ကြားချက်မှာဖော်ပြထားတာကိုAFP သတင်းဌာနကရေးပါတယ်။ဒါဟာတရားဝင်သဘောဟန်ပြပြီးပြန်ပေးဆွဲထားတဲ့လုပ်ရဖြစ်တယ်လို့လဲဆိုပါတယ်။လက်ရှိမှာတော့တော်ဆန်းစုကြည်ကအမှုပေါင်း100မှုကျော်ရှင်းဆိုင်နေရပြီးထောင်နဲ့စက်တနစ်ချမှတ်ခံထားပါတယ်။ဒါပေမဲ့သူ့ကိုအကျဉ်းထောင်ကိုမပို့သေးပဲတရားနေမှာပဲထားတယ်လို့သိရပါတယ်ခင်ဗျာ။
ဂျာမနီနိုင်ငံအခြေစိုက်နိုင်ငံတကာညီညာရေးဘယူရိုအဖွဲ့IPP ကနှစ်ထောင်နှစ်ဆယ်တခုနှစ်အတွက်ရှွန်မက်ဘရိုက်ညီညာရေးစုကိုနိုင်ငံရေးအကျဉ်းသားများကိုညီဆောင်ရှောက်ရဲ့အသင်းAAPP ကိုချီးမြှင့်လိုက်ပါတယ်။AAPP ကစာဂျာမနီနိုင်ငံမှာကျောင်းတက်နေတဲ့ကျောင်းသူတယောက်ကဘာလင်မြို့မှာဆုတက်ရောက်ရယူခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရNUG လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းနဲ့AA ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ Ukraine or Russia to Jose Yapo, Russia, Tamarane, Taya Sunilujan, Ukraine, Tamaraga, Piovare, American Maro, Tanatama Lecheta, Mularan Kli, and Nezo, Saku, the Songevare, Nangan, Sananang, and Termanema, Nocho Yoga, Lulujin, Nika Mujan, Kusan, Nangerelo, Kavachama, for the Vishu Ga, Subare, Maitas, and Topia, Pibank.
Ukraine or Russia to Joseph Sabir of Chipon, Nizima, Russia, and Sunni Ninaibo, Lampo and Tari, Ukraine, the Rap, Vladimir Zelensky, Capio, like Bimele, Russia, the Raputin, that Taya Sagapio, Melo, Tugapio Rava, that the Mayini Lane, Pripacago, Pishin, I met about, Shanani, a Jangule, Switzerland, I get Davos Muga, Milan, the Sangaini, Gavasi, Wai, Furango, Bibu, Gere, Video Mingo, Duma, Ukraine, the Mazelensky, Capio, Gavadi, Ukraine, Shivan, Ditarima, Russia, a toasted way, အရှိန်မြင့်လာနေစီမှာပဲရုရှားပေါ်တွင်းမြစ်ဖိအားပေးဖို့ယူကရိန်းသမ္မတရဲ့အကြံပေးပုဂ္ဂိုလ်ကနိုင်ငံတကာတာဝန်ကိုတိုက်တွန်းခဲ့ပါသည်ရုရှားနိုင်ငံလေးကနေနိုင်ငံခြားကုမ္ပဏီတွေထွက်သွားတဲ့အပေါ်မှာဝမ်းသာတဲ့အကြောင်းနဲ့ဒီနိုင်ငံခြားကုမ္ပဏီတွေနေရာမှာပြည်ပကုမ္ပဏီတွေအစားထိုးဖို့နေရာပေးရတယ်လို့ဖြစ်သွားတယ်ဆိုပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီလိုမျိုးနောက်ပ နိုင်ငံခြားရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးတွေကရုရှားနိုင်ငံတွေကနေထွက်သွားခဲ့ပြီးတဲ့နောက်ဆိုဗီယက်ပြည်အောင်စုပြိုကွဲပြီးနောက်ပိုင်းအဆိုးဆုံးစီးပွားရေးအခြေအနေနဲ့ရုရှားရေးဆိုင်ရာလည်းဖြစ်ပါသည် Mengen biar su Texas bine yuva di muka Rob mula nencau ma melan esa lieni donga. Tena tama dia wuyang pika ke dua. Anezo kali sekuyang neluji ne yati songe biro tika dia yake dua le shibari. Atas sesiannya juga tentang tamaga pihak muda mati sungguh kembali. Salvador Ramos juga tentang tamaga Texas negara terdekat jangkauan dia pihak AR-50 mampir tentang kudung lewa. Lihat saat ini negara pihak pihak kerajaan amnya suka lingkar di sungguh kembali. Di dalam tamaga pihak muda lokasi sangat menyelamah. Mula dan jangkauan dua pihak pihak mesubir. Lumu kaya pemandi dan message ia tak kira subir. Texas bini usulnya Greg Abbott kembali. Menjadi mampir. อภวาโกปิตัดเคเรสุปิโอเลทะยีติงเกวาดิอะตัดชอกเซชองเนอยวยอภวาเยเนนาโกตะนะตมะกาปิคัดเคบิเมเลอภวากะอะตัดมะติเมเนซีโอมาปิ้นแทเนเตยาเนกุตาโบคันยูเนยาวาดิอะแทแทนจองกานิโนตั่วตวาเกเลอะตัดเซชเนอยวยเซอร์เวอร์ดอฟรามอสกาเจมมายีปิตนาจองร็อกมูลาเลจองโกอิงกานิโรงกาตวายาปิคัดเคยาลุปิโอวาดิไดเมเนตูซีเจมมายีปิตนาชีเอสุเรซีเมเตอะทอกทาริโรมะตุยาบุสุปิโอโอชโยเอมูเอบากาปิโอวา เมื่อเกิดเบียร์ซูมาตั้งแต่ยังชาหมู่เรียกกันแต่เช็ดด้วยชาแม่เชิงแต่มีสูบเบียร์เลยตำรวจอยู่ใบเดงกับเบียร์สูทาวาเลยตำรวจอยู่ใบเดงเนี่ยตำรวจก็รอเจอใบเดงนัวสามีเย็บใบเนี่ยจุดมาเท็กซัสซีเนี่ยก็ตัวยาปีรอเจี๊ยตุนิดาสูบเอโกอาเป็นเนี่ยได้ไหมลูกเบียร์สูทาวาเลย ที่เราต้องทำอะไรเช่นนักเรียนเรียนพิเศษแข่งอะไรพิจารณาไปอเมริกาด้วยตอนนี้การสังเกตสายอุบลีเรโก้ต้องเติบโตเสมอวิพากษ์ดาวสมุทรชินีเดมาอเมริกาลดอเมริกาปีที่เวลามากาพอเห็นมีแฟนซิสเลปาวมาเลยและในการสังเกตอุบลีเนี่ยเป็นตัวเดียวที่เป็นชีวิตผิวเปลี่ยนแปลงเลยจ้าบ่ลดอเมริกาตัวอาเปโบอเมริกาทำมาจูบไปดังการเลี้ยงในคลิปผิวทาวาเลยอเมริกาทั้งลดอมาตอนนี้ทิ้งช่วยอุบลีเปียแทนไหนบ่ที่มุกเนี่ยรูปแบบการอเมริกาเจนเนสุนี นี่คงนี่จะวันนี้อาจารย์เนี่ยสุรินิจาร์ตั้งแต่การสอนคุณเนี่ยเป็นแต่เรื่องสูบปีเจ็ดอยู่เดียมาพิจารณาค่ายนั่งเฉยชีวิตเวโก้ตั้งแต่วัยคุณมาปีดาแล้วแค่ทำไมจังหวะปูปีดอเจเจเป็นเจสซี่อะไรเดียบ่าวมาเลย เมื่อเกิดเบียร์ซูมาลูเรสูไลตีจีเรตันนักไก่แต่ขับมือเจ้าดิสเซียนในจิตใจส่งเลยชีวารีเจ้าเลยพี่เจ้าเลยจูบาร์ได้เศร้าเอาเลยสิเวกงนายดูยุ่งเชียงหนุ่มเนี่ยเที่ยงขีดาพิวรีเวอร์มาตั้งแต่ไก่ที่ขับมือพิวปากกันแล้วแต่ไม่ได้ตั้งแต่ไก่สังเกตเห็นเชียวยี่มารูปแบบเล็กๆอเมริกาสุขาจีนเปรีชีวารี
ที่เรียนแบบที่อเมริกาทำมาจูบไปได้ยังเชื่อมโยงอาชีพคิดเสียบิสุนตัวเปลี่ยนนายไปจะมาเวมีล้านนักเรียนนี่มาเมียกุเรียนเองก็ไปทิ้งตรงจีตรงเสียพิเศษสันต์เขียวดีแต่เมื่อไปได้อาชีพคิดเสียจูบมาเมียกุเรียนประกาศดาวเวียเป็นไม่ใช่ตรงจีแต่มาพูดเรื่องนิวเคลียร์ตรงจีสันต์พิเศษในนี้สูบเปลี่ยนอเมริกาอยากชีวิตก็คิดเสียมาสักเก่งกันเลยการที่พิทาร์วาแต่เมื่อไหร่ที่มาไปได้ยังคิดเสียก็ละจูบมาตรงจีสันต์เปลี่ยนดามชีเก็บเนี่ยแต่เม
ဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကတောင်ကိုရီးယားချက်ပန်နိုင်ငံသားဝင်ကြီးတွေနဲ့အင်တာနက်ကနေတွေ့ဆုံဆွေးနွေးခဲ့ပြီးတော့မြောက်ကိုရီးယားရဲ့လက်နက်စမ်းသပ်မှုဟာကလုဒမကလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ပြင်းထန်စွာရှုတ်ချရတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပြင ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတ ဒါကိုမလုပ်ပေးမချင်းစနားပြအောင်မှာဖြစ်တဲ့ဆိုပြီးတော့ဝင်ကြီးချုပ်ဟောက်ခန်းကပြောပါတယ်စနားပြသူတွေကိုဝင်ကြီးချုပ်ဟောက်ခန်းဦးဆောင်ပြီးတော့မြို့တော်နဲ့မိုင်း60လောက်ဝေးတဲ့စွာပြီးမြို့ကနေခြေတက်လာကြတာပါအာဏာပိုင်တွေဘက်ကတော့စနားပြပွဲတွေကိုတားဆီးဖို့လွတ်တော်နဲ့အထက်ချာကြတဲ့နေရာတွေမှာလုံခြုံရေးတပ်ဖွဲ့တွေကိုချထားပါတယ်ပြီးခဲ့တဲ့လတွေကဝင်ကြီးချုပ်ဟောက်အင်မရန်ခ ကဘာတော်မှာမန်ကီပေါ့ခ်လို့ခေါ်တဲ့မြောက်ကျောက်ယောဂပိုးပြီးတော့အဖြစ်များလာနိုင်မယ်ဆိုပြီးတော့ကဘာကျန်းမာရေးအဖွဲ့တဝင်းအရှုကပြောပါသည်ဒီသတင်းပေးအတွင်းမှာနိုင်ငံ၁၂နိုင်ငံမှာမြောက်ကျောက်ယောဂရှိတဲ့အကြောင်းဒီပြုလူနာအယောက်တရာလောက်ရှိပြီးတော့တန်တရားရှိသူအယောက်၃၀လောက်ရှိတဲ့အကြောင်းတပူအရှုကပြောပါသည်နိုင်ငံတွေအတွက်ဒီယောဂကူးစက်ပြန့်နှံ့မှုမဖြစ်အောင်ဘယ်လိုထိန်းချုပ် ဒီကုသမှုဖြစ်တဲ့ဆိုပြီးတော့WHO ကပြောပါတယ်။ညောင်ကျောက်ယောဂဟာပုံမှန်အားဖြင့်ယောဂသိပ်ပြီးတော့ပြင်ထန်လေးမရှိဘဲနဲ့အာဖရိကအနောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာဖြစ်လေရှိရပါ။ဒီယောဂဟာအနည်းငယ်နေထိုင်သူတွေကြားမှာကူးစက်တတ်တာကြောင့်တိကျခွဲနေရတဲ့တခုရေပတ်ဝန်းကျင်တန်ရှင်းမှုလုံးချအားဖြင့်ယောဂကိုထိန်းချုပ်ကာကွယ်နိုင်မယ်လို့ယူဆထားကြပါတယ်။ တချိန်တည်းမှာပဲကမ္ဘာကယောဂကိုဗစ်-19ကိုကမ္ဘာနိုင်ငံတွေရေဆိုင်နေရာဆဲဖြစ်ပါတယ်။တရုတ်နိုင်ငံပေကျင်းမြို့မှာကိုဗစ်-19ယောဂတကြောပြန်ကူးစက်ပြန့်နှံ့လာတာတလားလားရှိလာတဲ့အတွက်ယောဂကူးစက်မှုကိုဟန့်တားဖို့လူတွေပြင်ပနဲ့အဆက်အသွယ်ဖြစ်ထောက်ပြီးတော့စမ်းသပ်စစ်ဆေးရာတွေတို့လုပ်နေတယ်လို့မျိုးကန်တွေကြားမှာစိုးရိမ်ဆိုးရွားမှုတွေလည်းတိုးလာနေပါတယ်။ပေကျင်းကခရိုင်16ခုထဲက17 ကိုဗစ်ကာကွယ်ဆေးပေးဖို့ကူညီဖို့တောင်ကိုရီးယားရဲ့ကလန်ချက်ကိုမြောက်ကိုရီးယားရဲ့ကလန်ချက်ကိုမြောက်ကိုရီးယားရဲ့ကလန်ချက်ကိုမြောက်ကိုရီးယားရဲ့ကလန်ချက်ကိုမြောက်ကိုရီးယားရဲ့ကလန်ချက်ကိုမြောက်ကိုရီးယားရဲ့ကလန်ချက်ကိုမြောက်ကိုရီးယားရဲ့ကလန်ချက်ကိုမြောက်ကိုရီးယားရဲ့ကလန်ချက်ကိုမြောက်ကိုရီးယားရဲ့ကလန်ချက်ကိုမြောက်ကိုရီးယားရဲ့ကလန်ချက်ကိုမြောက်ကိုရီးယားရဲ့ကလ Korea ga ma dong bian bu su pi lo Dong Korea tamara ye the tan azan pe Na Kyung Won ga pyo ba de Tu ha Susan nangan Davos pyo ma Gaba si bwa ye forum ta yak ni ye a chin ma be PP saya jet shin di committee ICRC ne Gaba lou saya ka kwe si ma ha me a phwet taw shi su re ne twei song pi lo Myaw Korea COVID dai phyet ye swin ni taw ka da phit ba de shin
တပတ်အတွင်းသတင်းကောင်းနှုတ်ချက်မအီဒက်စင်ပြပြခဲ့တာပါ VOE ကဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဆက်ပြီးစနေညနောက်ဆုံးရသတင်းအချင်းချက်ကိုကျွန်တော်ကပဲဆက်ပြောပြပါမယ်ခင်ဗျာအာဆီယံအထူးသံကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးကရှေ့လမြန်မာခီးစဉ်ပေါ်အကောင်းမြင်မျှော်လင့်နေပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ် press conference ဟာလာမယ့်ဇော်လမှာမြန်မာနိုင်ငံကိုဒုတိယအကြိမ်သွားဖို့ရှိပြီးအပြူသဘောရလဒ်ထပ်ဖို့မျှော်မှန်းထားတယ်လို့ကမ္ဘောဒီးယားနိုင်ငံသတင်းစာကြီးကဖော်ပြလိုက်ပါတယ်။မနေ့ကလုပ်တဲ့ကုလသမဂ္ဂလူချင်းကောင်စီစည်းဝေးမှာဝန်ကြီး press conference ကအင်တာနက် online ကတက်ရောက်ပြီးအခုလိုပြောခဲ့တာလို့ The Phnom Penh Post ကဆိုပါတယ်။ ASEAN ထူးထံ press conference ဟာပြီးခဲ့တဲ့နှစ်လမတ်လကုန်ပိုင်းတော့ကမြန်မာနိုင်ငံကိုပထမအကြိမ်သွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျ။ရုရှားနဲ့သဘောတူညီချက်မှန်မှန်ယုံကြည်လို့မရတယ်လို့ရုရှားအနေနဲ့အင်အားသုံးကြီးကျော်လာတာရပ်တန့်မှုပဲရှိတယ်လို့ Ukraine သမ္မတဂျန်ပေမကီလိုပေါ်ဒရက်ကဆိုလိုက်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲညှိနှိုင်းမှုရေးမှုလည်းဖြစ်သူပေါ်ဒရက်ကရုရှားနဲ့သဘောတူညီချက်မှန်သမျှဘာမှဖော်မတန်ဘူးလို့သူ့ Telegram စာမျက်နှာမှာဒီနေ့ရေးသားခဲ့ပါတယ်။အမြဲတမ်းလိန်ပြီးတော့ဝါဒဖြန့်ချီပဲလုပ်နေတဲ့တိုင်းပြည်တစ်ခုနဲ့ညှိနှိုင်းလို့ဖြစ်ပါမလားဆိုပြီးတော့လည်းသူကမေးခွန်းထုတ်ထားပါတယ်ခင်ဗျာ။ Ukraine မှာအရင်စစ်တွေတုန်းကလောက်နိုင်ငံခြားကလာကူသူမများခဲ့တာကစီစစ်ပယ်ချမှုများခဲ့ပြီးဘာသာရေးအစိုးမပါခဲ့တာကြောင့်လို့သူတေစီတွေကဆိုပါတယ်။ယူကရိန်းစစ်ချက်ချင်းကမ္ဘာနေရာအတော်များများမှာလှုပ်လှုပ်ရှားရှားဖြစ်ခဲ့ပြီးတူးူးချင်းစစ်သားတိုက်ကူဖို့ပြောဆိုလှုပ်ရှားမှုတွေရှိလာခဲ့ပေမဲ့တကယ်လက်တွေ့မှာတော့ထင်သလိုမဟုတ်ပဲနိုင်ငံတကာတပ်ခိုက်သမားတွေဝန်ရောက်မှုအတော်နည်းခဲ့ပါတယ်။1980ကာလအာဖဂန်နစ္စတန်မှာနဲ့ Syria ပြည်တွင်းစစ်မှာဖြစ်ခဲ့တယ်လို့နောက် IS အစိုးရအဖွဲ့ခေါင်းဆောင်ထလာချိန်မှာဖြစ်ခဲ့တယ်လို့မဖြစ်လာတဲ့အကြောင်းကတော့နိုင်ငံတကာကတိုက်ခိုက်ရေးသမားတွေယူကရိန်းဆိုရကအစင်းစင်စီစစ်လက်ခံတာကြောင့်လို့ဆိုပါတယ်ခင်ဗျာယူကရိန်းနဲ့ရုရှားစစ်ကြောင်းအာဖဂန်မှာရှိတဲ့ဂျုံစားစာစိုက်ပျိုးရေးဆိုင်ရာသွင်းကုန်လောင်စာစီအစရှိသဖြင့်ဈေးနှုန်းတွေတက်ကုန်ပြီးစားရိတ်ခါအကျတဲပိုဆိုးလာနိုင်ပါတယ်ကုလသမဂ္ဂအစိုးရခန်းစားတစားအရအာဖဂန်မှာမျိုးစစ်မျိုးစားစိုက်ပျိုးရေးရရှိမှုစားတာတွေမှာအကန့်အသတ်ကျုံလာပြီးပြီးခဲ့တဲ့လအနေနဲ့အတွက်လောက်ကင်ရှားပါတာတွေနဲ့စားရိတ်ခါအကျွေးတင်လာတာတွေရှိလာတယ်လို့ဆိုပါတယ်ကပူးမှာဂျုံနဲ့စားသုံးစီအခြားပစ္စည်းပစ္စည်းတွေဈေးနှုန်းနဲ့အစမတန်မြင့်တက်လာခဲ့တယ်လို့အားလုံးကညှိတွားနေပါတယ်ခင်ဗျာ။စနေညအတွက်သတင်းစီစဉ်တွေဒီမှာပြီးဆုံးပါပြီ။ဒီညအတွက်ထုတ်လွှင့်မှုကအလေးမှဖြစ်ပါတယ်။စပိုင်းဆိုင်အင်ဂျင်နီယာတွေကတော့ C-Track Franklin နဲ့ Tian Wang တို့ဖြစ်ပါတယ်။ဒီနေ့ညရဲ့စီစဉ်တွေကိုကျွန်တော်ဝင်းဝင်းပြောပြခဲ့တာပါ။ VOE ကိုနောက်ဆက်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံး ပြည်နယ်ကင်းဝေးပြည်လူဝဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိပ်စက်အနာယူနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.